Burmese.
Mingla ne ne kima shi. VOA American tan ye 2021 khu ni December la 2 ye cha da pade ne ne khin a season go American pi thong su Washington DC ga ni dai yai thon lin ni ba bi shi. ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကိုစုံမိုးကျော်နဲ့တူပြောပြမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့ American ပြည်သူ့မှာပထမဆုံး Omicron COVID ပိုးသစ်ကူးစက်မှုတွေတွေ့ရှိတဲ့သတင်းကြောင်ကမှမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်ဆုံးဖြတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တဲ့တွင်စတဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါ။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မှာတော့ကိုဗစ်ပိုးကူးစက်ခံရသူတွေတိုးလာနေပါတယ်။အဲ့ဒီအခြေအနေကိုတင်ပြတဲ့အခါမှာတော့
ဒါမှလည်းအခုနှကောင်းတိုးတဲ့အချိန်မှာဟိုဟာပေါ်ဆစ်ဖြစ်တာပေါ့နော်။ကိုရလူနာအခြေအနေကကောင်းတယ်။ခင်းပေါ်မှာထားတယ်ကျွန်တော်တို့က
ဒါကတော့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရက VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။တခါချင်းပြည်နယ်တီးတိမ်မိုးကြောင့်မြေအပ်ကွဲပြီးအိမ်တွေရွှေ့ပြောင်းရတဲ့အခြေအနေ၊စကိုင်းမကွေးဘက်ကတိုက်ပွဲတွေနဲ့မဟာဗျူဟာအခြေအနေစတာတွေကိုလည်းကြားရမှာပါ။နောက်ပိုင်းမှာတော့ဦးကျော်စန်သာရဲ့မြမရေးတုံသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောမိုးကျော်တို့ကတင်ဆက်မှာပ
ါ။ American ပြည်သူမှာပထမဆုံး Omicron COVID ပိုးသစ်ကူးစက်မှုကို California ပြည်နယ်မှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်
။ The individual was a traveler who returned from South Africa on November the 22nd.
ကူးစက်ခံရသူကနိုဝင်ဘာလ22ရက်နေ့မှာတောင်အာဖရိကနိုင်ငံကပြန်လာသူဖြစ်ပြီးနိုဝင်ဘာလ29ရက်နေ့မှာကူးစက်မှုကိုအတည်ပြုခဲ့ပါတယ်လို့အမေရိကန်သမ္မတရဲ့ဆေးဘက်ဆိုင်ရာအကြံပေးရာရှိချုပ်ဒေါက်တာအန်တိုနီဖောက်ဂျီကဗိုလ်ထုနေအင်ဗီဒီယိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါယောဂကူးစက်ခံရတဲ့သူဟာကာဝယ်ဆေးအပြည့်ထိုးထားသူဖြစ်ပြီးယောဂလက္ခဏာမပြင်းထန်ကြောင်းနဲ့သီးသန့်ခေါ်ထားပြီးစမ်းသပ်စစ်ဆေးမှုတွေလုပ်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အိုမီကရွန်ပိုးသက်ကူးစက်မှုတွေကိုထိန်းချုပ်ဖို့အမေရိကန်ကိုလာမဲ့နိုင်ငံတကာခီးသွားတွေပေါ်စမ်းသပ်စစ်ဆေးမှုတွေတိုးမြင့်မှုအမေရိကန်ဆွေးကပြင်ဆင်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲယောဂပိုးသက်ကူးစက်မှုအတည်ပြုခဲ့တာပါအမေရိကန်သတင်းတွေမှာတော့အမေရိကန်ကိုလာမဲ့ခီးသွားတွေကိုကာကွယ်ဆေးထိုးစီဖြစ်စီမထိုးစီဖြစ်စီကိုဗစ်ရောဂါပိုးရှိမရှိခီးမထွက်ခွင့်တရက်လိုမှာစစ်ဆေးဖို့စီစဉ်နေတဲ့အကြောင်းလည်းဖော်ပြနေပါဗျ။ခီးသွားတွေအနေနဲ့အမေရိကန်ကိုရောက်လာပြီးတရင်တစ်ပတ်ကြာကိုပတ်တာတည်ထောင်ခွဲနေထိုင်မှုနဲ့၃ရက်ကနေ၅ရက်အတွင်းနောက်ထပ်စစ်ဆေးမှုခံယူဖို့စီကံသိထုတ်ပြန်သင့်မသင့်ဆိုတာကိုလည်းတာဝန်ရှိသူတွေဆွေးနွေးနေတယ်လို့ဆိုပါတယ်။ဆွေးနွေးနေစဲဖြစ်တဲ့စီကံသိမှာပြည်ပကနေအမေရိကန်ကိုပြန်လာတဲ့ခီးသွားတွေလည်းအကျုံးဝင်မှာဖြစ်ပါတယ်။ဒီစီစဉ်သစ်ကိုတော့သမ္မတဂျိုးဘိုင်ဒန်ကြာသပတေးနေ့မှာကြီးညာမယ်လို့လည်းခန့်မှန်းနေကြပါတယ
်။ကိုဗစ်ပိုးမျိုးကွက်တဲ့ Omicron ရဲ့ချိန်ကြောင်းမှုအန္တရာယ်ကြီးထွားလာနေတာကိုတုံ့ပြန်ဆောင်ရွက်ဖို့လူတိုင်းကိုကိုဗစ်ကာကွယ်ဆေးမထိုးမနေရအစီအစဉ်အပါအဝင်အများပြည်သူအတွက်ကာကွယ်နိုင်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်လို့ဥရောပသမ္မတခေါင်းဆောင်တွေကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။ကိုဗစ်မျိုးကွက်တဲ့နဲ့ပတ်သက်ပြီးအနှဲငယ်ပဲသိထားပေမဲ့တေချာတိထားတဲ့အချက်ကတော့စိုးရင်စရာကောင်းတယ်ဆိုတဲ့အချက်ပါပဲလို့ဥရောပသမ္မတရဲ့ဥက္ကဋ္ဌအာဆူလာဘွန်ဒါလီယွန်ကပြောဆိုပါရတယ်။ဒီပိုးအကြောင်းကိုတေချာတိဖို့သိပ္ပံပညာရှင်တွေကနောက်ရက်သက်တစ်ပတ်နှစ်ပတ်သုံးပတ်ကြာလေ့လာရအောင်မှာဖြစ်ပြီးဒီကြားထဲမှာအကောင်းဆုံးကိုမျှော်လင့်ပြီးအဆိုးဆုံးအတွက်ပြင်ဆင်ထားရမယ်လို့သူကပြောဆိုပါရတယ်။အခုချိန်မှာလူတွေကိုကိုဗစ်ကာကွယ်ဆေးတွေပို့ထိုးပေးရမှာဖြစ်ပြီးထိုးပြီးသားလူတွေကိုလည်းအားဖြင့်နောက်ထပ်ဆီတလုံးထိုးပေးဖို့အချိန်ဖြစ်တယ်လို့ဩစလာလီယွန်ကပြောဆိုပါရယ် EU အဖွဲ့ဝင်ဥရောပလူဦးရေ3ပုံ2ပုံလူတန်းပေါင်း150လောက်ဟာကိုဗစ်ကာကွယ်ဆေးမထိုးရသေးဘူးလို့လည်းသူကပြောပါရယ် EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့ Omicron ပိုးကူးစက်မှုတွေ့ရှိရတယ်ဆိုရင်နေ့စဉ်စောင့်ကြည့်ပြီးခီးသွားလာမှုကတ္တပိတ်ပင်တာတွေအပြင်အခြားလိုအပ်တဲ့ထိန်းချုပ်မှုတွေကိုချက်ချင်းလှုံ့ဆော်ကြဖို့ကိုလည်းဥရောပသမ္မတခေါင်းဆောင်တွေကတိုက်တွန်းထားပါရယ်
နာဂကဘာကြီးမှာကာယယောဂတားဆီးထိန်းချုပ်ရေးအတွက်နှစ်နှစ်ချီကြာမြင့်မဲ့နိုင်ငံတကာသဘောတူညီချက်တည်းရဲ့ရေးဆွဲရေးလုပ်ငန်းစဉ်တစ်ချက်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပို့ထုတ်နေမှာစတင်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က WHO ရဲ့ကမ္ဘာ့ကျန်းမာရေးညီလာခံမှာ၃ရက်ကြာအထူးစီအိုဝဲကျင်းပပြီးသဘောတူညီချက်ရေးဆွဲဖို့အတည်ပြုလိုက်တာပါ။ Omicron COVID-19 ကူးစက်မှုနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအထူးတကားကမ္ဘာကြီးလို့အဓိပ္ပာယ်ရတဲ့ the war together အစီအစဉ်ကိုဒရွေးချိုကစတင်လိုက်တာဖြစ်ပါတယ်ဒရွေးချိုအကြီးခဲ Tedros Adhanom Ghebreyesus ကတော့အစီအစဉ်အပေါ်ချီးကျူးစကားပြောကြားလိုက်ပြီး2005ခုနှစ်ကရေးဆွဲထားတဲ့ဒရွေးချိုရဲ့နိုင်ငံတကာကျန်းမာရေးဆိုင်ရာလုံခြုံလုံခြုံရေးမှာအားနည်းချက်တွေရှိနေတာကိုကိုဗစ်ကာယရောဂါနဲ့ကြုံရချိန်မှာတွေ့မြင်ရတယ်လို့လည်းပြောဆိုခဲ့တာပါသဘောတူညီချက်အစ်တင်မှာတော့ virus positive တွေရဲ့မျိုးရိုးဗီဇဆိုင်ရာသုတေသနလေ့လာတွေ့ရှိချက်တွေပါဝင်တရင်ချက်လက်တွေဖလှယ်ရေးကာဝယ်ဆင်းတဲ့ကုသဆေးတွေဖြန့်ဖြူးနိုင်ရေးကိစ္စတွေလည်းပါဝင်ပါတယ်သဘောတူညီချက်မူကြမ်းရေးဆွဲနေပြီးဆွေးနွေးညှိနှိုင်းဖို့ဗိုလ်ထုနေကသဘောတူခဲ့တဲ့လုပ်ငန်းစဉ်ကိုတော့2024ခုနှစ်မေလလောက်ကျမှအဆုံးသတ်နိုင်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ
်ရုရှားနိုင်ငံဟာယူကရိန်းကိုစစ်ရေးအယောင်ဝင်ရောက်တိုက်ခိုက်ဖို့စီစဉ်နေပုံရတယ်လို့အမေရိကန်နိုင်ငံသားဝင်ချင်းအန်တိုနီဘလင်ကင်ကဗိုလ်ထုနေမှာပြောဆိုလိုက်ပါတယ်ရုရှားအစိုးရအနေနဲ့အခုလိုရန်လိုတဲ့အပြုအမူတွေကိုဆက်လက်လှုံ့ဆော်နေမယ်ဆိုရင်နောက်ဆက်တွဲစူးကြူးတွေကိုခံစားရလိမ့်မယ်လို့လည်းသတိပေးပြောကြားလိုက်ပါတယ်ရုရှားအနေနဲ့ယူကရိန်းကိုမတည်ငြိမ်အောင်နိုင်ငံအတွင်းပိုင်းကနေဆောင်ရွက်တဲ့အစီအစဉ်တွေအပါအဝင်စီရေးအရာလဲဝင်ရောက်တိုက်ခတ်ဖို့စီစဉ်နေကြောင်းအထောက်အထားတွေတွေ့ရှိရတဲ့အတွက်လွန်စာမှစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကလာတီဖာနိုင်ငံမျိုးတော်ရီဂါမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်စီးပွားရေးအရပြင်းထန်တဲ့အရေးယူမှုတွေအပါအဝင်ပြတ်ပြတ်သားသားတုံ့ပြန်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုပါတယ်ကြာသာပတင်းနေ့မှာတော့နိုင်ငံသားရေးဝန်ကြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဟာရုရှားနိုင်ငံသားရေးဝန်ကြီးနဲ့ရောယူကရိန်းနိုင်ငံသားရေးဝန်ကြီးတို့မှာတွေ့ဆုံမှာဖြစ်တဲ့အကြောင်းအမေရိကန်အစိုးရကအတည်ပြုထားပါတယ
်ဗီအိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းထိုမီတာ32 kHz 633နဲ့6383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905ရုပ်ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကုလသမဂ္ဂမှမြန်မာနိုင်ငံအတွက်ကုစားပြုမဲ့သူနေရာအတွက်စဉ်စားဆုံးဖြတ်မဲ့စီစဉ်ကိုကုလသမဂ္ဂရဲ့စီစဉ်လက်ခံရေးကော်မတီ Credentials Committee ကဆိုင်းငံ့လိုက်ပါတယ်ဖေဖော်ဝါရီလတရနေ့ဆီယနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စလဲနေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတချောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စလဲနေရာတွေကိုအဖွဲ့ဝင်ကိုယ်ဦးပါဝင်တဲ့ကော်မတီမှဆွေးနွေးရမှာလက်တလုံးအဆုံးအဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာပ
ါ The committee has decided to defer its decision of the credentials in these two situations
ဒီနိုင်ငံအတွက်ကိုယ်စားပြုမဲ့သူနေရာအတွက်ဆုံးဖြတ်မဲ့အစီအစဉ်ကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်ပါတယ်လို့ကော်မတီဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဆွေးနွေးသံမကြီးအန်နာကရင်အန်နာစတောင်းကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်ထုနေ့ကသတင်းတောက်တွေကိုပြောလိုက်တာပါမြန်မာနိုင်ငံမှာဆီယနာတိမ့်တဲ့လူရဲကိုစန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တံမှတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာဆရာနာဝင်တွေကနိုင်ငံတော်သစ္စာပေါ်အဖြစ်ဆွဆွဲထားပြီးရာဟုကဖယ်ရှားကြောင်းကြေညာထားတယ်လို့သူနေရာမှာဆရာရှိသူနဲ့အစားထိုးဖို့လဲကြိုးပမ်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းတံမှတ်ကြီးဦးကျော်မိုးထွန်းဆက်လက်တောင်းယူနေအောင် Credentials Committee ဆွေးနွေးမှုတွေမလုပ်ဘဲဆိုင်းငံ့မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲတန်တမန်တန်ဝင်းကိုကူကပြီးရိုက်တာတင်းကဖော်ပြခဲ့တာပါ။ Committee ဥက္ကဋ္ဌဆွေရင်တံမှတ်ကြီးကတော့လက်ရှိတံမှတ်ကြီးတွေဆက်လက်တောင်းယူခွင့်ရှိမှာလားဆိုတဲ့သတင်းထုတ်တွေရဲ့မိကုံးကိုတော့ဖြေချဖို့ညှင်းဆန်ခဲ့ပါတယ်။ Credentials Committee မှာတော့ကုလသမဂ္ဂလူညွန်ရေးကောင်စီမှ Video Honor ပိုင်ဆိုင်တဲ့ American တရုတ်ရုရှားဖြစ်ဘာဟာမာဘူတန်ချီလီနမီးဘီးယားဆီယာလီယွန်နဲ့ဆွီဒင်နိုင်ငံတို့လည်းပါဝင်ပြီးကုလသမဂ္ဂကိုယ်စားလှယ်နေရာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုထူထူညီလာခံထက်မှာဒီနေ့မကုန်ခင်တင်ပြကြရမှာဖြစ်ပါတယ
်မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းဆောင်ရွက်ရမှာပြည်ပကနေဝင်ရောက်ဆွတ်ဖက်မှုတွေမပါဘဲဖြေရှင်းဆောင်ရွက်သင့်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကဗိုလ်ထုနေမှာပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးတိုင်းရင်းသားလူမျိုးစုအရေးနဲ့ဘာသာရေးဆိုင်ရာကွဲလွဲမှုတွေကိုမြန်မာပြည်သူတွေကသာဖြေရှင်းသင့်ပြီးပြည်ပကနေဝင်ရောက်ချေလက်တာမျိုးမရှိဘဲဖြေရှင်းဆောင်ရွက်သင့်တယ်လို့နိုင်ငံခြားတန်တမာတွေကိုလက်ခံတဲ့အခမ်းအနားမှာရုရှားသမ္မတပူတင်ကပြောဆိုခဲ့တာပါနိုင်ငံရေးအရာတွေ့ဆုံဆွေးနွေးအဖြေရှာရေးပေါ်မှာအခြေခံပြီးမြန်မာပြည်သူတွေကပဲဖြေရှင်းသင့်တယ်လို့ပြောဆိုပါတယ်ရုရှားနဲ့မြန်မာရဲ့ဆက်ဆံရေးကအစဉ်အလာအရင်းနှီးချစ်ကြည်တဲ့ဆက်ဆံရေးဖြစ်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အရသာတွေအပေါ်မှာစစ်စင်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆွတ်ခွာထွက်ပြေးနေရသူတွေသိမ်းနဲ့ချီရှိလာနေတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကတော့ပြောဆိုထားပါတယ်ခင်ဗျာ
တရုတ်ကွန်မြူနစ်ပါတီအစိုးရရရှိသူရဲ့လိမ်ပိုင်းဆိုင်ရာအနိုင်ကျင့်ခံရတယ်လို့ဆွဆွထားတဲ့တရုတ်တင်းနစ်အားကစားမဲ့ပ ဖန်ရွှေကိစ္စနဲ့ဆက်နွယ်ပြီးဟောင်ကောင်ပါဝင်တရုတ်နိုင်ငံမှာကျင်းပမဲ့ပြည်ပွဲတွေကိုချက်ချင်းဆန်းငံ့လိုက်တဲ့အကြောင်းကမ္ဘာအမျိုးသမီးတင်းနစ်အသင်း WTA ကဗိုလ်ထုနေ့မှာကြေညာပါတယ်။တရုတ်တင်းနစ်အားကစားမှုကိုလွတ်လွတ်လပ်လပ်ဆက်သွယ်ပြောဆိုခွင့်မပေးဘဲလိမ္မဲဆိုင်ရာအနှံ့ချင်းစော်ကားမှုဆွဆွဲခြင်းနဲ့ပတ်သက်လို့လည်းပြင်ဆင်ပြောဆိုအောင်ဖိအားပေးရတဲ့လက္ခဏာတွေတွေ့နေရတဲ့အခြေအနေမျိုးမှာအားကစားသမားတွေတရုတ်နိုင်ငံကပြည်ပွဲဝင်မှုမသင့်တော်ဘူးလို့ယူဆတဲ့အကြောင်းလဲ WTA အဖွဲ့အုပ်ထလည်းဖြစ်အမှုဆောင်ရာရှိချုပ်လည်းဖြစ်တဲ့Steve Simon ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါလက်ရှိအခြေအနေတွေအရတရုတ်နိုင်ငံမှာ၈နှစ်2022ခုနှစ်ထဲအားကစားပွဲတွေကျင်းပတဲ့အခါအားကစားသမားတွေဝန်ထမ်းတွေအန်ဒီယဖြစ်မှာကိုအထူးစိုးရိမ်နေကြောင်းလည်းပြောဆိုထားပါတယ်ရိုတင်းနစ်အားကစားမေယာဒူဝင်ကြီးချုပ်ဟောင်းဂျန်ကောက်လီရဲ့လိမ္မဲဆိုင်ရာအနေချင်းခံရတဲ့အကြောင်းတရုတ်လူမှုကွန်ရက်မှာဆွဆွဲပြောဆိုခဲ့တဲ့နိုဝင်ဘာလ၂ရက်နေ့နောက်ပိုင်းမှာလူမြင့်ကွင်းကပျောက်ကွယ်နေတာဖြစ်ပါတယ်
ဗီဇာပြောင်းကိုဗစ်ရောဂါပိုးအိုမီကရွန်နိုင်ငံတကာမှာကူးစက်ပြန့်ပွားမှုရှိလာနေတဲ့အတွက်ထိုင်းနိုင်ငံမှာလည်းနိုင်ငံသားတွေကိုကျန်းမာရေးအရပြန်လည်တင်းချက်သွားစစ်ဆေးဖို့အပါအဝင်နေဆက်တွေကိုလုံခြုံရေးတိုးမြင့်ကြမှတ်ဖို့ညွှန်ကြားထားကြောင်းထိုင်းဝန်ကြီးချုပ်ပရာချွတ်ချွန်အိုချာကနိုဝင်ဘာလ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုတော့ပါတယ်အိန္ဒိယနိုင်ငံတွေကနေဗီဇာပြောင်းကိုဗစ်ရောဂါပိုးဝင်ရောက်မလာနိုင်အောင်လုံခြုံရေးတင်းကျပ်စွာချထားဖို့ကိုလည်းထိုင်းဝန်ကြီးချုပ်ကညွှန်ကြားထားပါတယ်။အခုလိုချိန်မှာပဲအိုမီကရွန်မျိုးကွက်သစ်စတင်တွေ့ရှိရာအာဖရိကတိုက်နိုင်ငံကနေဝင်ရောက်လာသူ250ကျော်ရှိနေတဲ့အတွက်ထိုင်းအစိုးရအနေနဲ့အပူတပြင်းလိုက်လံရှာနေဖွေနေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ယောဂထိန်းချုပ်ရေးစီးမင်းစည်းကမ်းတွေကိုတင်းတင်းကျပ်ကျပ်လိုက်နာဖို့နိုင်ငံတွင်းတရားဝင်ခိုးဝင်လာသူတွေပေါ်ဖမ်းဆီးဖို့ပြက်ကွက်သူတွေကိုအရေးယူမယ်လို့လည်းထိုင်းဝန်ကြီးချုပ်ကသတိပေးထားပါတယ်။
ကောင်လေးဦးနဲ့ကိုစော်မိုးကြပါရှင်။ကြာတာပတိနေနေခင်တည်င်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့သခိုင်းမကွေးဘက်မှာစီရေးမဟာဗျူဟာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ရခိုင်ပြည်နယ်မှာကိုဗစ်ပိုးကူးစက်ခံရသူတွေတိုးလာနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်ပြည်မှာပြီးခဲ့တဲ့နိုဝင်ဘာလကတည်းကကိုဗစ်ကူးစက်မှုတွေမရှိသလောက်နှဲပါလာရာကနေအင်္ဂါနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာတဲ့ကုန်သည်တချို့မှာကိုဗစ်ရောဂါပိုးကူးစက်ခံထားရတာစစ်ဆေးတွေ့ရှိရပါတယ်။ဒါအပြင်မနေ့ကဆိုရင်လည်းလေယာဉ်နဲ့ခီးသွားမဲ့သူ9ဦးမှာကိုဗစ်ပိုးတွေ့ရှိခဲ့ပါတယ်။ကိုဗစ်မျိုးကွဲအိုမိုက်ခရွန်ကြောင့်ကမ္ဘာတဝန်းမှာစိုးရိမ်မှုတိုးလာချိန်မှာပဲရခိုင်ပြည်နယ်တွင်းမှာကိုဗစ်ကူးစက်မှုတွေတိုးလာနေတာကြောင့်ကိုဗစ်စီးကံတွေလိုက်နာကြဖို့လဲကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလကစပြီးကိုဗစ်ကူးစက်မှုတွေမရှိသလောက်နှေးပါလာနေပါတယ်။ဒါပေမဲ့လည်းစစ်တွေနဲ့ဘင်္ဂလားဒေ့ရှ်ကိုကုန်ကူးနေတဲ့ကုန်တယ်တွေကိုမနေ့ကစစ်ဆေးတဲ့အခါမှာတော့ကိုဦးမှာကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။မနေ့ကကိုဗစ်ပိုးတွေ့ရှိတဲ့ကုန်တယ်ကိုဦးဟာကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီးသူတွေဖြစ်တယ်လို့လည်းရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
။နေဆက်ကုန်တယ်ကြီးကလူတွေကွာရန်တင်းထားတဲ့လူတွေတဲ့ဟာကျွန်တော်တို့20ကျော်ယူလိုက်တယ်20ကျော်မှာ9ယောက်လောက်တွေ့တယ်ပေါ့နော်။အဲ့တော့ဒီ9ယောက်ကတော့ဟိုကျွန်တော်ကနေဆက်ကုန်တယ်ကြီးလုတ်တယ်ဆိုရင်သူကကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားဖြစ်တဲ့အတွက်နှစ်ကြိမ်ထိုးပြီးမှဟိုစစ်မော်တော်ရတာဖြစ်တဲ့အတွက်စီတူစီဒီကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားဖြစ်တဲ့ဒါပေမဲ့လည်းအခုနှာခေါင်းတိုးတဲ့အချိန်မှာဟိုပေါ့စစ်ထွက်တယ်ပေါ့နော်။ကိုယ်ကလူနာအချိန်တွေကကောင်းတယ်ခေးဥပေါ်မှာထားတယ်ကျွန်တော်တို့က
ဒါအပြင်ရခိုင်ပြည်နယ်အတွင်းကလေရင်နဲ့ခရီးသွားလာမဲ့သူတွေကိုကိုဗစ်စစ်ဆေးတဲ့အခါမှာလည်းနှစ်ရက်အတွင်း9ဦးအထိတွေ့ရှိခဲ့တာဖြစ်တယ်လို့လည်းရခိုင်ကိုဗစ်စောင့်ကြည့်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေလျော့နေလာတာကြောင့်ကိုဗစ်စီးကမ်းတွေကိုလည်းဖြေလျှော့ထားသလိုစားတောက်ဆန်တွေနဲ့အခြေခံပညာကျောင်းတွေကိုလည်းပြန်လည်ဖွင့်လှစ်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာလူတရာတဲ့ပုံမစုရဆိုပြီးအစိုးရကထုတ်ပြန်ထားပေမဲ့တချို့မြို့နယ်တွေမှာလူထောင်နဲ့ချီတဲ့ပွဲလန်းသဘင်တွေဂီတဖျော်ဖြေပွဲတွေကျင်းပနေကြပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေပြန်ရှိလာတဲ့ဆိုပေမဲ့လည်းပြည်သူတွေအနေနဲ့ကိုဗစ်စီးကမ်းလိုက်နာမှုအားနည်းနေတယ်လို့လည်းရခိုင်ကိုဗစ် -19 စောင့်ကြည့်အဖွဲ့ကတာဝန်ရှိသူတူဦးဖြစ်တဲ့ကိုဇော်လိုင်ထွန်းကပြောပါတယ
်။လောလောဆယ်ကတော့တွေ့တယ်မတွေ့ဘူးပေါ့။စီးကမ်းကတော့အင်္ဂါနဲ့ဆိုင်နေတဲ့ပိုပြီးတော့ပေါ်ရောတော့ကုန်နေတယ်။တွေ့နေရတော့ဟုတ်ကဲ့ဟောဆိုရင်မှုနေတော့ဒီစင်ဘုံတရားတော့နည်းနည်းမြင့်တက်လာတာတော့တွေ့ရပါတယ်ဒါပေမဲ့စီကန်လိုက်နာမှုကတော့နည်းနည်းအာနေသေးတယ်တော့မြင်မိပါတယ်ခင်ဗျာ
လက်ရှိနိုင်ငံတကာမှာအိုမီကရွန်လို့ခေါ်တဲ့ကိုဗစ်ဗီဇာမျိုးကွဲသစ်တွေကူးစက်မှုကြုံတွေ့နေရသလိုအဲ့ဒီလိုမျိုးကွဲသစ်တွေဟာအာရှဒေသမှာဆိုရင်ဟောင်ကောင်အထိကူးစက်မှုတွေရှိလာနေပါတယ်ဒါကြောင့်လဲ ပြည်သူတွေအနေနဲ့ကိုဗစ်စီးကံတွေကိုလိုက်နာကြဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
ကျွန်တော်တို့ကမျိုးပြောင်းတယ်ပဲဖြစ်ဖြစ်မပြောင်းမလဲဖြစ်ဖြစ်ကျွန်တော်တို့ဘိတ်ပတ်ဝန်းကျင်မှာကိုဗစ်ရောဂါဆူကြီးရှိနေတယ်။နောက်ကမ္ဘာကရောဂါအနေနဲ့မပြောင်းနိုင်သေးဘူး။အခုအချိန်မှာနောက်ထပ်ဟိုအမျိုးသက်တစ်ခုပေါ်လာတယ်ဆိုတော့ပို့ပြီးတော့ဟိုကျွန်တော်တို့ကဒီကိုဗစ်စီးမစီးကံတွေကိုပို့ပြီးတော့ဇိုင်းနာပြေးတာပေါ့နော်။အဲ့တော့ဟိုဘာလို့ဒီလူလူဝေးမလုပ်ဖို့မတ်စပ်ဖို့လက်စေးဖို့ဒါရီကတော့အချိန်ကျတဲ့ဟာတွေပါပေါ့နော်။လူတယောက်မှာလူမှုပတ်ဝန်းဟိုလူမှုဘဝရှိတဲ့ရောသာဝတ္တဘူအတွက်ပြင်ထွက်ရမယ်စီဝါစာဝတ္တအပြင်ထွက်ရမယ်အဲ့တော့ကိုဗစ်စီးကံနဲ့အညီကိုကိုကိုမကူကြအောင်နေဖို့ပဲ
မြန်မာနိုင်ငံတဝန်းကိုဗစ်ရောဂါကာကွယ်ဆေးထိုးနှံမှုတွေကိုတော့ကြေကြေပြန့်ပြန့်လုပ်နေတာမှာအကျင့်ပြထိုးထားပြီးသူ12တန်းနီးပါးရှိပြီးတကြိမ်ထိုးထားပြီးသူ5တန်းနီးပါးရှိတယ်လို့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်လက်ရှိဗီဇာပြောင်းအိုမီကရွန်ကိုဗစ်ပိုးသစ်နဲ့ပတ်သက်လို့အတိအကျသိရအောင်သိပ္ပံပညာရှင်တွေစူးစမ်းနေကြချိန်မှာကိုဗစ်ကာကွယ်ဆေးထိုးကြဖို့နဲ့အာဖြစ်ကိုဗစ်ကာကွယ်ဆေးတွေထိုးကြဖို့ဆရာဝန်တွေကတိုက်တွန်းနေပါတယ်လက်ရှိအသစ်ထပ်မံတွေ့ရှိတဲ့ကိုဗစ်ဗီဇာမျိုးကွဲဖြစ်တဲ့အိုမီကရွန်ကူးစက်မှုတွေကြောင့်နိုင်ငံတချို့မှာပြည်ဝင်ကွင့်တင်းကျပ်မှုတွေနိုင်ငံသားတွေပြည်ဝင်ကွင့်ပိတ်ပင်တာတွေစတင်လှုပ်ဆောင်နေကြပါတယ်မြန်မာနိုင်ငံမှာတော့နိုင်ငံရေးချကလာတဲ့ခီးသည်တင်လေရင်တွေဝင်ရောက်မှုကန့်သတ်ထားချက်ကိုဒီဇင်ဘာ31ရက်အထိရက်ထပ်တိုးထားပါတယ်ခင်ဗျာ
ကိုဆောင်ဝေးလိုက်ပါရှင်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းရာကနေခုခံတိုက်ခိုက်မှုတွေဟာနိုင်ငံအနှံ့ဆက်ပြီးဖြစ်လာတာကနေအနောက်မြောက်ဘက်ပိုင်းမှာပိုးပြီးများလာနေပါတယ်စကိုင်းမကွေးဘက်မှာဆီးမဟာဗျူဟာအရာထူးခြားချက်တွေနဲ့ပတ်သက်လို့ MIPS မြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေး Institute အဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာမင်းစော်ဦးနဲ့အမည်မဖော်လိုတဲ့ဒေသခံပညာရှင်တဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြမှာပါရှင
်ဟုတ်ကဲ့မြန်မာတနိုင်ငံလုံးမှာနောက်ဆုံးတိုက်ပွဲထူးခြားမှုအခြေအနေကိုမေးရမှာဒေါက်တာမင်းစောက
တောင်ပိုင်းမှာကဒီ KNU နယ်မြေမှာကတော့ပြီးခဲ့တဲ့လတွေထက်စာလို့ရှင်တော့တိုက်ပွဲတွေထိတွေ့မှုတွေကပိုနှဲသွားတော့အထူးသဖြင့်စက်တင်ဘာအောက်တိုဘာလောက်ကထက်စာလို့ရှင်ရင်နိုဝင်ဘာထဲမှာထိတွေ့မှုပိုနှဲသွားတယ်ပေါ့နော်အဲ့ဒီပုံစံကဟိုဘက်ကချင်ဘက်မှာလည်းသွားလို့ကျဲနေထိတွေ့မှုတော့နော်ဒီအမ်ဘွတ်ရှုတ်တာပါညာတော့ရှိပြီမဲ့အရင်တော့လို့ထိတွေ့မှုများတာမျိုးတားလို့ရှင်တော့လည်းအချိန်နေသွားတယ် April လပိုင်း May လပိုင်းလောက်တက်စာလို့ရှင်တော့တိုက်ပွဲပြင်းထန်မှုတွေရောလည်းညော့သွားတယ်အထူးသဖြင့်အခုရှိမယ်ဆိုလို့ရှင်ပေါ့နော်ဒီ KIA ရဲ့တမဟာရှစ်လို့ပြောတဲ့နေရာပေါ့အဲ့ဒီနေရာမှာသူတို့ဒီနောက်ဘက်ကဘက်ကလည်းဘက်တိုင်ရင်ကနေပြီးဝင်ပါတယ်ဆိုပြီးတော့ PD တွေသင်တန်းပေးတယ်ဆိုပြီးတော့ဘုံကျဲတော်တွေရှိတယ်။အဲနောက်ပြီးရန်ကုန်ထဲမှာပြစ်တာခတ်တဲ့ကိစ္စတွေကလည်းလွန်ခဲ့တဲ့အပတ်လောက်ကစပြီးတော့ညော့သွားတယ်။လုံးဝအပြောက်သွားတော့မဟုတ်ဘူးတချို့နေရာတွေမှာတော့ရှိနေသေးတယ်ပေါ့နော်။ဒါပေမဲ့အခုလောလောဆယ်မှာပေါ့နော်အဓိကဖြစ်နေတာကတော့ဒီပဲရင်တို့မြောင်တို့ပဲနောက်ပြီးတော့ကလေးပဲပေါ့နော်ဒီဟိုဘက်ဒီနေဆက်ဖက်ဒီနောက်ပြီးတော့ရေသကြိုပခုတ်ကူမြင်းကြံပေါ့နော်ချင်းလွင်မြစ်ဆုံအဲ့ဒီဒေတာကလည်းဒါအခုထိတွေ့မှုများတဲ့နေရာတစ်ခုဖြစ်နေမှာ
အဲ့ဒီတော့ဒီဒေတာဘက်ရဲ့အရေးပါပုံကိုမေးရမှာလဲအမည်မဖော်လိုတဲ့ပညာရှင်တူက
သူတိုင်းနဲ့မကူရစီးကြဖြစ်ကြတာပေါ့သူကနောက်ပိုင်းမှာတိုင်းသားကြီးကသက်သက်မူနေခါကြတော့အဲ့ဖက်ကလည်းအဓိကစစ်သားကြီးထွက်တော့အဲ့ဖက်ကမြန်သမားများလေးရှာရှင်ကျင်းကိုကွန်မြူနစ်ပါတီလက်ထက်ကလည်းဒါရှိခံရတယ်ပေါ့ရှာတယ်နေ့စဉ်နှစ်၅၀လောက်ကတော့တကွေးမရှိတော့ပေါ့ဒါပေမဲ့အခုဒီလိုဖြစ်လာတဲ့အခါကျတော့ဒီနေရာကြီးကခြေခံကျတဲ့နေရာဖြစ်လာတယ်။အဲဒါကွန်မြူနတီတစ်ခုပြန်ကြည့်ရင်တိုက်ပွဲတွေဖြစ်ပြီးဆိုရင်ဂျိုမီရှုအင်ဒီယိုဖြစ်အကုန်ပတ်အဲ့လိုလုပ်ရင်လေမန်ဒီရဲ့ silent community ကအုတ်ထုတ်သူကိုဆက်မြင်တော်လန်ဖို့ကြားတော်တယ်ဆရာ။ပြည်ထောင်ဖို့ဝိုင်းဖြစ်ပေါ်တယ်ဆရာ။အဓိကစစ်တပ်မခင်မတဲ့ဆွဲမိုင်းရောက်တဲ့တော်တယ်ဆရာ။မြုံမိုင်းရောအပိကတ်တဲ့မိုင်းရောပြီးတော့ဒီလိုရဲ့မုံတရားကြောင့်သူခံလိုက်ရတာဆရာ
။ဒီနေရာမှာမဟာပြူဟာရရေးပါအောင်ကိုဒေါက်တာမင်းစောဦးက
ဒီစကိုင်းတိုင်းကနေဇက်ကိုထွက်တဲ့ထွက်ပေါက်လည်းရှိတယ်လို့ခြေကံကြရတယ်ပေါ့နော်ဒီမန္တလေးလိုနေရာမျိုးကိုချိန်ချောက်နိုင်တယ်နောက်ပြီးတော့ဒီနောက်ဘက်ကိုသွားမယ်ဆိုလို့ရှိရင်လည်းရခိုင်ဘက်ကိုဆွဲဖောက်လို့ရတယ်ချင်းဘက်ကိုဖောက်လို့ရတယ်ဆိုတော့ဒါရေးပါတဲ့နေရာဖြစ်တယ်အဲ့တော့စကိုင်းတိုင်းလိုဟာမျိုးကိုတစီရေးရနေမြေစိုးမိုးနိုင်မှုတစုံတရာရှိသွားပြီဆိုလို့ရှင်ရင်မြန်မာပြည်ရဲ့တခြားအဓိကကျတဲ့နေရာတွေကိုလွယ်တာအလွယ်တကူချိန်ချောက်လို့ရတယ်ပေါ့နောက်ဆက်ကဘက်ကကြည့်ပဲဆိုလို့ရှင်တော့တို့ကဒီနေရာတွေကိုဒါခြေကုပ်မရအောင်ဆိုပြီးတို့ကဝင်ရှင်းတဲ့သဘောပဲနောက်ပြီးတော့အဓိကဒီလက်နက်ဝင်နိုင်တဲ့နေရာတွေဖျက်တောက်ဖို့ရည်ရွယ်တဲ့သဘောလည်းပါပါတယ် ဒီအနာမသိခင်နဲ့အနာသိမီနောက်ပိုင်းမှာတော့ဒီလက်နက်မောက်ကိုဈေးကွက်ပါလက်နက်က34ပါလောက်တက်သွားတ
ယ်။နောက်ဒီဒေသရဲ့ထူကြအရေးပါပုံကိုလည်းလုံခြုံရေးရမျိုးဖော်လို့တဲ့ပညာရှင်က
စစ်တပ်ရဲ့ကကွေးပြည်စစ်ရုံပုံများမကွေးနဲ့စကိုင်းမှာရှိနေကြ။ဆိုတော့အဲ့ဒီနေရာဒီဟာတမီးနဲ့မတမီးပေါ့နော်။ဥပမာဆိုအခုလက်ရှိဖြစ်နေရဆိုတော့အဲ့ရလမ်းကြီးရဲ့ 70% 80% ဟာဒီဒေသတွေရောက်ပါလိမ့်။အဲ့ဒါဘာမဲ့ပေါ်တူလဲဆိုတော့2019နဲ့20မှာအီအီလက်ထက်မှာစစ်တပ်ရုံကလည်းအီစီထားသူပြန်ဖြစ်သွားရဲ့ဆရာ။အဲ့လိုစီးကားကိုဖြတ်တဲ့အတွက်အစိုးရအတွက်ညီရင်းစစ်တွေလာညောင်းတာအဆင်မပြေတော့ဘူးဆရာ။ဒါကြောင့်သူ supply ပို့တာတက်ကူပို့တာအကုန်ကပ်ပါတယ်။ဒါကြောင့်မီးတွေတော့ခုန်ရှိရတယ်။လေတက်ကပို့လို့ရလား။လေတက်မှလည်း MI 35ပါတက်ပါလား။ဒီကလေကြောင်းအရောက်လည်းအများကြီးတုံ့မမရအောင
်။ရှေ့မှာဆက်ဖြစ်လာနေတာကိုမေးရမှာဒေါက်တာမင်းစောက
ဒီထိတွေ့မှုတွေကတော့ဆက်ဖြစ်နိုင်တယ်။တချို့နေရာတွေဆိုလို့ရှိရင်ဒါကြောင့်လည်းတော့အခုနောက်ဆက်တက်တဲ့ရှင်းတဲ့အခါမှာလည်းအေရီးယားကျေတော့ရှင်းမိတဲ့နေရာတွေမှာဒီအတထိုင်တွေမထားနိုင်တဲ့အခါမှာအချို့နေရာတွေမှာအချက်ပြန်ဖြစ်တဲ့အာမျိုးတွေလည်းကျွန်တော်တွေ့ရတယ်ပေါ့နော်။အဲနောက်ပိုင်းမှာအခုအဲ့ဒီအရာတွေရောက်သူတို့ကမလုပ်လာလဲဆိုတော့အချို့ပြည်သူစစ်တီဖွဲ့စည်းတာတွေလုပ်လာတယ်။အဲ့ဒီရှင်းပြီးတဲ့နေရာတွေမှာပြည်သူစစ်တီကိုအထိုင်ချတဲ့အာမျိုးတွေလုပ်လာတယ်ပေါ့နော်။ Iraq Afghanistan မှာလည်းဒီလို strategy တွေကို American တို့ဘာလို့ကအဲလုပ်ခုတာတွေရှိပါတယ်။အဲဒါပေမဲ့ဟိုမဟာဗျူဟာရနီးဗျူဟာရတူပေမဲ့တချို့အာလုံကြီးလုပ်ခံနေမှာတော့ကွဲတယ်ပေါ့နော်။အခုမြန်မာတပ်မတော်မှာတချို့ဟာတွေကြာလို့ရှိရင်အာသွားပြီးဝင်တဲ့အခါမှာဒီရွာတွေမှာပစ္စည်းဖျက်ဆီးတာတွေဒီပစ္စည်းတွေယူတာတွေပါအဲ့လိုတတိယမျိုးတွေလည်းတော့ကျွန်တော်တွေ့ရတယ်ပေါ့နော်။ဒီ PDF ကခန့်ရှိတဲ့နေရာတွေဆိုလို့ရှိရင်မီးရှို့တာတွေပါတယ်တော့အဲ့ဒါတွေလည်းကျွန်တော်တွေ့ရပါ
။တကယ်တော့အခုတိုက်ပွဲတွေကအချိန်တိုအတွက်အဆုံးမသတ်နိုင်ပဲစူးစူးဝါးဝါးဖြစ်ရှင်းမရဖြစ်နေပြီလို့လည်း ICG နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ကသုံးသပ်ခဲ့ပါတယ်ခင်ဗျာ။
ကိုဝင်းမင်းပါရှင်အခုဆက်လက်ပြီးတော့မြေရီအကွဲပြီးအိမ်တွေရွှေပြောင်းရတဲ့တီးတိမ်မျိုးအခြေအနေကိုကြည့်ကြရအောင်ပါရှင်ချင်းပြည်နယ်တီးတိမ်မျိုးတွေကအန်လန်ဂျေးရွာနဲ့ဖိုင်ဇာရွာနှစ်ရွာဟာအချိန်ကာမဟုတ်မိုးရွာသွန်းမှုကြောင့်မြေရီကွဲအပ်ပြီးအိမ်တွေပျက်စီးမှုရှိနေတယ်လို့အိမ်ကြီး100ကျော်လောက်ပြောင်းရွှေ့ရဖို့ရှိနေပါတယ်အခုလိုဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုခေမောင်စိုးမင်းကတင်ပြမှာပါရှင်
ဒီကရဲနိုဝင်ဘာနောက်ဆုံးအပတ်ကမိုးဆက်တိုက်ရွာသွင်းမှုကြောင့်တီးတိမ်မျိုးနဲ့မိုင်20ခန့်กว่าဝေးတဲ့ဇိုင်းစားရွာရဲ့ပျက်စီးမှုအခြေအနေတွေကိုတော့ဇိုမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးတီးတိမ်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးခံကန်းလျံကအခုလိုပြောပါတယ်
။ဖိုင်စားတော့20ပတ်ဝန်းကျင်လောက်ကနောက်ဆုံးမိုးရွာဟို၄လောက်တော့ဆောက်ရွာတယ်လေတားရည်လာပြီလေရွာလေလောက်မှာရှိတယ်ဆိုအင်ချီ20ပြက်တယ်ဒါပေမဲ့လုံးဝပျက်စီးသွားတာ၅လုံးပေါ့နော်အိမ်မှာရှိတဲ့ဆန်းစီဆောက်ဦးခွက်တာလုံးပျက်စီးသွားတယ်သူတို့လည်းရှိနေမိနေရချဖို့သူတို့တရားလုံးဆွေးနွေးပြီးမှလုပ်မယ်လို့ပြောတာပဲ
ပြီးခဲ့တဲ့လနိုဝင်ဘာတတိယအပတ်ကရွာသွင်းခဲ့လို့တီးတိမ်မျိုးနဲ့16မိုင်ခန့်ဝေးတဲ့အန်လန့်ကျေးရွာဟာလည်းမြေအကွဲမှုကြောင့်အင်ဂျင်80ကျော်ပြောင်းရွှေ့ရမယ်လို့ဦးကန်ကန်းလန်ကဆက်ပြောပါတယ
်အန်လန့်ကျေးရွာကရွာလုံးကိုပြောင်းရမယ်တဲ့အင်ဂျင်ပေါင်းအလုံးတရားကြောင်းရဲ့အုပ်ချုပ်ရေးမှုရုံးရဲ့ပါဝင်83လုံးတဲ့အလုံးပြောင်းရွှေ့ရမယ်တဲ့သူတို့အရင်ကတည်းကရွာခွဲတစ်ခုရှိတယ်အဲ့ဒီအောက်နားမှာလို့နေရာချထားတယ်
ဒီလိုမြေအကွဲမှုကြောင့်တွေပေါ်ထွက်လာတာကြောင့်မြေပြိုကျမှုအန္တရာယ်ဆိုးရင်ရတဲ့အတွက်ရွာနဲ့ရွာပြောင်းရွှေ့ရမှာဖြစ်ပါတယ်။အန်လန့်ကျေးရွာသားတဦးကတော့အိမ်ကြီးပြောင်းရွှေ့ရမှာအခက်အခဲရှိတယ်လို့ပြောပါတယ်
။သူတို့အိမ်လုံးလိုက်ရှိရတယ်ဆိုတော့အဲ့ဒီမှာဒီပစ္စည်းတွေတဲ့ဖို့ဆေးယူဆေးဒေါ်လီကိုဖြစ်ခဲ့မယ်အိမ်တွေကိုအလုံးလိုက်ဖြူခွဲပြီးတော့မှအိမ်တွေကိုပြောရွှေ့ရမှာဆိုတော့ဒီတားတွေသူပြားတွေရွှေ့ရမှာဆိုတော့ရှိပြောင်းစေးကဒေါ်လီဖြစ်ခဲ့မယ်လို့ကျွန်တော်ထင်တယ်
အလန့်ကျေးရွာကအင်ဂျင်20တော့ကလေးမျိုးကိုပြောင်းရွှေ့သွားပြီးတီးတိမ်မျိုးပေါ်ကိုတအိမ်ပြောင်းရွှေ့သွားပြီလို့သူကပြောပါတယ်။အခုလိုအင်ဂျင်ပျက်စီးပြောင်းရွှေ့ရတဲ့ဖြစ်စဉ်အပေါ်ကူညီထောက်ပံ့နိုင်ရေးမြို့နယ်အာဏာပိုင်တွေကိုတင်ပြထားတယ်လို့တီးတိမ်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးခံကန်းလျံကအခုလိုပြောပါတယ်
ကျွန်တော်တို့ဆင်းရဲတယ်ဆိုတော့အိမ်တလုံးပြောင်းမယ်ဆိုတော့အလွန်အနည်းဆုံး30ခန်းကုန်မှာကိုယ်ဟဲ့တာဖြစ်ခဲ့မှုရှိတာပေါ့နိုင်ငံတော်မှာလည်းလို့ဆွေဒီအချိန်နဲ့အကူအညီအင်းတော့ပြင်ပြတယ်လို့ပြောတာပဲဒီလိုမျိုးအကောင်စီမှာလေဒါပေမဲ့အခုချိန်မှာတော့အဲ့တော့မလွယ်ဘူး
ပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့ကလည်းချင်းပြည်နယ်ဟာခါမြင်းကလင်းစခန်းရဲ့အနောက်မြောက်ဘက်10မိုင်ခန့်အကွာဝေးတဲ့ထန်တလန်မြို့ရဲ့အရှေ့မြောက်ဘက်9မိုင်ခန့်အကွာမှာအင်အားရစ်စတာစကေး6အဆင့်ရှိတဲ့အသင့်အတင့်ရှိတဲ့မြင်းကလင်းတစ်ခုလှုပ်ခတ်သွားကြောင်းတိုင်းထွာရရှိခဲ့ပေမဲ့အထူးအခိုက်ပျက်စီးမှုတော့မရှိခဲ့ပါဘူးခင်ဗျာ
ကိုခင်မောင်ဆိုမိပါရှင်အခုတော့ကမ္ဘာ AIDS နေနဲ့ယောဂပျောက်ကင်းအောင်ကုသနိုင်မယ့်အလားအလာကိုကျမတို့ကြည့်ကြရအောင်ပါ HIV ကူးစက်နေသူတွေ AIDS နဲ့ဆက်နွယ်တဲ့ရောဂါတွေကြောင့်သေဆုံးသူတွေကိုထောက်ပံ့အားပေးတဲ့အနေနဲ့နှစ်စဉ်ဒီဇင်ဘာလ၁ရက်နေ့ကိုကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ကျင်းပကြပါတယ်HIV ကိုကုသနိုင်ရေးအတွက်ကာလရှည်ကြာစ조사နေကြပေမဲ့အခုချိန်ထိကုသနိုင်တဲ့ဆေးရှာမတွေ့သေးပါဘူးဒီအကြောင်း VOA သတင်းတော့ Laura Bowman သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကဆက်ပြီးပြောပြမှာပ
ါကမ္ဘာတဝန် HIV ရောဂါပိုးကူးစက်နေသူ38တန်းလောက်ရှိပါတယ်ဒီရောဂါပိုးကိုစတင်ဆန်းသပ်တွေ့ရှိခဲ့တဲ့1984ခုနှစ်ကစလို့ HIV ဒါမှမဟုတ် AIDS နဲ့ဆက်နွယ်တဲ့ရောဂါတွေနဲ့သေဆုံးခဲ့သူ36တန်းအထိရှိလာခဲ့ပါပြီနှစ်စဉ်ဒီဇင်ဘာလ၁ရက်နေ့တိုင်းမှာကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ပြီးတမိုင်းမှာသေဆုံးမှုအများဆုံးဒီကတ်ယောဂကြီးတိုက်ဖျက်နိုင်ရေးအတွက်စင်ကျင်သုံးသပ်ကြလေရှိပါတယ်ဒေါက်တာကလိုအီအော့ကင်ဟာလန်ဒန်မြို့ Queen Mary တက္ကသိုလ်ကပါမောက္ခတဦးဖြစ်ပြီး HIV ယောဂအကြောင်းကာလရှည်ကြာလေ့လာနေသူတဦးလည်းဖြစ်ပါတယ
် 11 places where treatment is not free
လက်ရှိကမ္ဘာကြီးရဲ့အခြေအနေကရှိသူနဲ့မရှိသူဆိုပြီးကွဲပြားနေတာပါဒီရောဂါကိုအခမဲ့ကုသခွင့်မရပါဘူးဒီပညာကလည်းအများဟောင်းနှံနေသေးတယ်။ပြီးထွက်စိုးကျတွေကလည်းများမယ်ဆိုတဲ့နေရာတွေကလူတွေကအခြေအနေသိပ်မကောင်းတော့ပါဘူး။ကုသမှုမရရင် HIV ဟာလူအသက်ကိုသေစေနိုင်တဲ့ရောဂါဖြစ်ပါတယ
်။ HIV ကူးစက်ခံထားရပေမဲ့ထိရောက်တဲ့ကုသမှုရရှိထားသူတွေဟာတခြားလူတွေကိုရောဂါပိုးပြန်မကူးစင်နိုင်ဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။ကမ္ဘာတဝန် HIV ကူးစက်ခံထားရသူရဲ့50ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေဖြစ်ပြီးအဲ့ဒီထက်ကတိတက်သမ3တန်းဟာကိုဝင်ရှိလာကြမယ်လို့ခန့်မှန်းကြပါတယ်ထိရောက်တဲ့ကုသမှုတွေကနေမွေးဖွားလာမဲ့ရင်သွင်းငယ်တွေကိုယောဂမကုဆက်အောင်တားဆီးနိုင်တယ်လို့ဆိုပါတယ်ဒေါက်တာအော့ကင်းဟာကမ္ဘာလုံးဆိုင်ရာ HIV ယောဂပိုးကိုရေရှည်ထိန်းထားနိုင်တဲ့ဆေးပေါ်လာရေးဥဆောင်ကြိုးပမ်းခဲ့သူတူဖြစ်ပြီးနှစ်လတစ်ကြိမ်ထိုးရတဲ့ဆေးတွေပေါ်နေပြီလို့သူကပြောပါတယ
်And that's very
ကျွန်မနေတဲ့နေရာမှာဆိုရင် HIV ကူးနေသူတဦးအနေနဲ့တစ်နှစ်ကို6ကြိမ်ကုသရတာမျိုးရှိနေပြီဖြစ်တာမို့တစ်နှစ်မှာ365ရက်ကုသရတာနဲ့အများကြီးกว่าချပါတယ်။ဒါကြောင့်ဒါဟာထူးခြားပြောင်းလဲလာတဲ့ကုသမှုမျိုးဖြစ်ပါတယ
်။အမေရိကန်ကသူ့တေသီတွေကတော့ HIV ယောဂသည်တွေအနေနဲ့ဆေးတောက်ဆရာမလို့ပဲယောဂပိုးကိုကိုယ်ခံအားတက်တက်နဲ့ခုခံနိုင်တဲ့နည်းတွေကိုလေ့လာပြီးကုသနိုင်မယ့်နည်းလမ်းကိုရှာနေကြပါတယ်။ Boston မြို့ကဒေါက်တာ Bruce Walker ဟာHIV ဝေဒနာရှင်တွေကိုနှစ်ပေါင်း40လောက်လေ့လာနေတဲ့သိပ္ပံပညာရှင်ဆရာဝန်တူဖြစ်ပါတယ်ဆက်အော့ဖ်အင်ဒီဒီရက်ရှင်အော့ဖ်ထရိုင်းတူအန်ဒါစတန်ဒ်ဟူလူတွေက
HIV ကိုသူတို့ကိုယ်ခံအားနဲ့တင်တားဆီးနိုင်တာကိုတွေ့ရပါတယ်ဒါကြောင့်အဲ့ဒီလိုဘာကြောင့်ဖြစ်ကြလဲဆိုတဲ့ဘက်ကိုဥတီပြီးတော့ကျွန်တော်တို့သူတည်နာလုပ်ဖို့ဖြစ်လာခဲ့ပါတယ
်လော်ရင်ဝဲလင်ဘတ်ကအဲ့ဒီလိုဖြစ်နေတဲ့ဝေဒနာရှင်တူပါ1992ခုနှစ်မှာသူမမှာ HIV ဖြစ်နေကြောင်းဆန်းသက်တွေ့ရှိခဲ့ပေမဲ့ယောဂလက္ခဏာမပြခဲ့ပါဘူ
းယောဂဖြစ်နေတဲ့29နှစ်တာကာလတခြားလုံးမှာကျမဆေးလုံးဝတောက်เสียမလိုခဲ့ပါဘူးဒီအတွက်ကျမဝမ်းသာရပါတယ
်ဒေါက်တာဝေါ်ကာနဲ့လကုံးသုတေသနဌာနကပညာရှင်တွေကတော့ဒီနေ့မှာ HIV ယောဂကိုပျောက်ကင်းအောင်ကုသနိုင်တဲ့ဆေးတွေ့လာမယ်လို့ညွှန်လင်းနေကြပါ
တယ်
ကျွန်တော်တို့မျှော်လင့်ထားတာကတော့ HIV ကူးနေတဲ့သူတွေအနေနဲ့အချို့ယောဂသည်တွေမှာတွေ့ရလို့မျိုးသူတို့မှာဖြစ်နေတဲ့ယောဂပြင်းထန်မှုအမတန်ရော့နေပြီးတခြားသူတွေကိုကူးစက်နိုင်လောက်တဲ့ပမာဏမရှိတော့တဲ့အဆင့်ရောက်လာအောင်ဝေဒနာတွေရဲ့ကိုယ်ခံအားကိုထိန်းချောင်ပြုပင်ပေးဖို့ဖြစ်ပါတယ
်ဒါပေမဲ့ဒီလိုကမ္ဘာ AIDS နဲ့ကျင်းပတဲ့အချိန်မှာ HIV ယောဂဟာပျောက်ကွယ်မသွားသေးဘူးဆိုတာကိုအသိပေးနေတယ်လို့ဖြစ်နေပါတယ်အများစုက COVID-19 ဘက်ကိုအာရုံစိုက်နေကြတာကြောင့် HIV စစ်ဆေးမှုတွေရောကြလာပြီးစမ်းသပ်မှုတွေလည်းရပ်တန့်ကုန်တာကြောင့် HIV အရေးကျွမ်းကျင်သူတွေနဲ့ဝေဒနာရှင်တွေအကြားစိုးရိမ်မှုတွေကြီးထွားလာနေပါတယ်ခင်ဗျာ
ကုဆောင်ဝင်လိုက်ပါရှင်မကြာခင်မိနစ်ပိုင်းအတွင်းမှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Tancom 622 Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျို့ရဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဒီဇင်ဘာလ2ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုနေကြတာပါမြန်မာစံတော်ချိန်နေ့နဲ့6နာရီခွဲပါပြီရှင်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့
မိုက်ကယ်မာတင်ခင်ဗျာ
ဒီဒီဟိုအနုပတိဇီဝပုစုဘွဲမားစွာအသုံးပြုခြင်းကြောင့်ဖြစ်တယ်လို့ချုံးလုံးပြီးပြောရလို့ရတယ်
ဒါကတော့ဘလို့အကြောင်းတွေကပฏิအนุဇီဝစေရင်ပါမှုဖြစ်တာလဲဆိုတာဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။စောစောကစပိုင်းဆိုင်ရာချိုးယွင်းမှုရှိတဲ့အတွက်သိခံပါရှင်။နောက်ပိုင်းမှာလည်းအားကစားကဏ္ဍကိုထုတ်လင်းမှာပါ။အခုတော့ဥကြော်ဇန်သာရဲ့မြမအရေးတုံသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင်။ရှေမတိုးနောက်မဆုတ်ဖြစ်နေတဲ့မြမအကျက်တဲကိုကြော်လွှားနိုင်ရေးမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လှုပ်ဆောင်နိုင်မှုဟာအကန့်အသတ်တွေရှိနေတယ်လို့ဝါရှင်တန်မြို့တော်အခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကအရှိတောင်အရှရေးရာသုတေသီမိုက်ကယ်မာတင်ကဆိုပါတယ်ဒီတော့လက်ရှိမြမပြဿနာကိုကြော်လွှားလွန်မြောက်စေနိုင်မယ့်အင်အားကဘယ်မှာရှိနေပါသလဲသုတေသီမိုက်ကယ်မာတင်နဲ့ဥကြော်ဇန်သာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
မိုက်ကယ်မာတင်ခင်ဗျာမြန်မာနိုင်ငံအပါအဝင်အစ်တော်အရှာရေးရာကိုနှစ်ပေါင်း30လောက်စောင့်ကြည့်လေးလာသုရသနာပြုခဲ့တဲ့ပညာရှင်တယောက်ကိုအခုလိုဆွေးနွေးမေးမြန်းခွင့်ရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ဟာအခုမိုက်ကယ်ကိုမေးရမှာပထမဆုံးအကြိမ်ဖြစ်ပေမဲ့လည်းမိုက်ကယ်ရေးတဲ့ဆောင်းပါးတွေကိုကျွန်တော်ပြဖတ်ဖို့ရဲ့စာဖတ်ပရိသတ်တယောက်လည်းဖြစ်ပါတယ်ဆိုတော့ပထမဆုံးမေးချင်တဲ့မေးခွန်းကတော့မြန်မာနိုင်ငံမှာလောလောဆယ်ဖြစ်နေတဲ့ပဋိပက္ခဒီပဋိပက္ခကအင်တန်ဆိုးရွားပါတယ်နိုင်ငံရေးအဖြစ်ရှင်မတို့နောက်မဆုတ်ဖြစ်နေယူတာမကဘူးဒီပေါ်မှာအခြေခံပြီးတော့ပြည်သူလူထုရဲ့စာဝတ်နေရေးကျန်းမာရေးပညာရေးအဖက်ဖက်ကဆက်မတန်ဆိုးရွားကြဆင်းနေတဲ့အခြေအနေတွေဖြစ်ပါတယ်ဆိုတော့ဒီနေရာကနေပြီးတော့ထွက်ပေါက်တစုံတရာရရှိမယ့်အခြေအနေမိုက်ကယ်ဘယ်လိုသုံးသပ်မိပါလဲမကြခင်အချိန်အတွင်းမှာဒါမျိုးတွေမြင်လာရလိမ့်မယ်လို့များထင်မိပါသားခင်ဗျာအခုပထမဆုံးပြောပြပါရ
Well, sadly, I would say at this time there are not any indications that I see of a cessation of the violence of the fighting.
ဒီချိန်မှာတော့မဖြစ်သေးဘူးလို့ပဲဝန်ထဲစွာပြောရပါလိမ့်မယ်။စစ်ကောင်စီအနေနဲ့ထိုးစစ်တွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဆန္ဒရှိတာတွေ့ရပါတယ်။စစ်သားဟောင်းတွေကိုတောင်ပြန်ပြီးတာဝန်ထမ်းဆောင်ဖို့ခေါ်နေတာတွေလည်းရှိပါတယ်။ဆိုတော့ကတွဲဆုံဆွေးနွေးရေးလမ်းဖွင့်ထားတာမတွေ့ရသေးပါဘူး။
ဟုတ်ကဲ့ဒီလိုနဲ့ဆယ်လကျော်လာခဲ့ပါပြီအတိုက်ခံဘက်ကတော့ PDF တွေ EAO တချို့ကလည်းပဲအစိမ့်မြင့်ပြီးတော့တိုက်နေရတာတွေ့ရပါတယ်သူစေကိုစေတိုက်တဲ့တိုက်ပွဲလို့ဆိုကြပါစို့ခင်ဗျာပြည်သူလူထုစီးရဲမှုကလည်းပဲအင်မတန်ဆူဆူဝါးဝါဖြစ်နေပါပြီဒီချိန်မှာနိုင်ငံတကာအတိုင်းအတာကလည်းပဲပြည်သူတွေရဲ့အမြင်တိုင်းပြောရင်ပေါ့လေလေဆံပဲပြစ်နေကြတယ်ထိတိယောက်ဘာမှလုပ်မပေးဘူးလို့ဆိုနေကြပါတယ်ဘယ်လိုသဘောရပါလဲခင်ဗျာ
What I've seen the last couple of weeks is Former U.S. Ambassador Richardson went to Myanmar.
American Tamahon Richardson do Japan nga Sasakawa do ma ja kin ga be twa yauk khe bi me Myanmar a jet de pye le me kaisa ma ja ya de ba bu. Tayauk ASEAN swe ni pwe ha sit kaung si ko ma phait phe chin ba twa ba de. Chano cha mi de law sit kaung si a ni ne sit sat swe ni ye lat ma khan ne kaisa tayauk bak ga ator kati ka o phit ni de lo so ba de.တကယ်တော့စစ်တပ်ဘက်ကလည်းအကြအဆုံးတွေအများကြီးရှိတာပါဒီလိုအခြေအနေမျိုးမှာသူတို့ဟာသူတို့ရဲ့မဟာဗျူဟာကိုပြန်လည်သုံးသပ်နိုင်ပါတယ်ယာယီအပြစ်ခတ်ရစရေးတရအတွက်ဆွေးနွေးညှိနှိုင်းကြမလားဒီလိုသာဆိုရင်တိုက်ပွဲတွေတစုံတရာအရှင်ရော့သွားလိမ့်မယ်လို့ထင်ပါတယ
်ဆိုတော့အဲ့ဒီအဆင့်ကိုရောက်ဖို့အတွက်ကောနိုင်ငံတကာအတိုင်းအတာနဲ့တွန်းတွန်းတိုက်တိုက်လုပ်ပေးဖို့မလိုဘူးလားခင်ဗျာဒီအတွက်လည်းစိတ်ပြီးတွန်းတွန်းတိုက်တိုက်မရှိလာဘူးတချို့ကသုံးသပ်ကြရတယ်မြန်မာနိုင်ငံဟာဒီနိုင်ငံတကာအစိုင်းပိုင်းအတွက်နိုင်ငံရေးအရင်းအနှီးစိုက်ထုတ်ပြီးတော့တွန်းအားပေးရလောက်အောင်အရေးမပါတဲ့အခြေအနေများရှိနေသလားဥပမာပြောရင်အမေရိကန်အတွက်ဆိုတော့ရူရှာဆင်သွားတယ်သူတို့အမေရိကန်နိုင်ငံသားသတင်းသမားကိုပြန်ခေါ်ထုတ်သွားတယ် ဒါအပြင်ဘာမှရှိတူလာတာမတွေ့ရဘူး
Well but bear in mind, there was a statement last week by the United States and six other governments calling for the international community to stop providing weapons.
ပြည်ထောင်စုဘက်ကပဲအမေရိကန်နဲ့တခြားနိုင်ငံတွေကမြန်မာစစ်တပ်ကိုလက်နက်မပို့ဖို့ကြေညာချက်ထုတ်ပြန်ခဲ့တာကိုကြည့်မယ်ဆိုရင်တိုက်ခိုက်မှုတွေရပ်တန့်ဖို့လိုလားတယ်ဆိုတာတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်တို့သိတဲ့အတိုင်းပါပဲ။တက်မတော်ရောတိုင်းရင်းသားလက်နက်ကင်တွေပါအသေးစားလက်နက်တွေကိုကိုယ်တိုင်ထုတ်လုပ်နိုင်ကြတာပါ။ဘာပဲပြောပြောအမေရိကန်အနေနဲ့ကတော့တိုက်ပွဲတွေရပ်တန့်စေချင်တာပါပဲ။အမေရိကန်လွှတ်တော်ကလည်းမြန်မာပြည်တွင်းစီးပွားရေးလုပ်ငန်းနဲ့တခြားဆောင်ရွက်ချက်တွေပုံမထိန်ချုပ်ဖို့အဆိုပြုတာတွေရှိပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်တွေကတန်းစီစောင့်နေရတော့မှအောက်လွှတ်တော်ကအတည်ပြုပြီးအထက်လွှတ်တော်မှတခြားပိုအရေးကြီးတဲ့ကိစ္စတွေရှိနေပါတယ်။နောက်နှစ်လောက်ကြာမှဒီမြန်မာဥပဒေကိုအလှည့်ပေးနိုင်မယ်ထင်ပါတယ်။ဒါပေမဲ့ပိုကြီးတဲ့ပြဿနာကတော့မြန်မာစစ်ကောင်စီအဖော်ပုံမဖိအားပေးတဲ့ကိစ္စကိုအရေးပါတဲ့နိုင်ငံကြီးတွေကခုခံနေကြတဲ့ကိစ္စဖြစ်ပါတယ်အဓိကကတော့တရုတ်နဲ့ရုရှားဖြစ်ပါတယ်မကြသေးခင်ဆောင်းပါးတို့ဖတ်ရတာကအိန္ဒိယလဲစစ်ကောင်စီနဲ့သာပုံမတင်မြတ်ချင်တယ်ဆိုတာတွေ့ရတာပါပဲအလားတူပဲဂျပန်စင်ကာပူထိုင်းတို့စီကလည်းထိရောက်တဲ့ဖိအားတွေလာစရာမရှိပါဘူးဆိုတော့အမေရိကန်ဘက်ကဖိအားပေးရမယ်ဆိုတာကျွန်တော်သဘောတူပါတယ်သမ္မတဘိုင်ဒန်ဟာလွှတ်တော်ကိုမဆောင်ဘဲလုံနိုင်တာပို့လို့ဖို့လိုအပ်ပါလိမ့်မယ်ဒီအတိုင်းပါပဲကျွန်တော်ပြောခဲ့တဲ့တခြားနိုင်ငံတွေကလည်းမင်းအွန်လိုင်းနဲ့သူ့အပေါ်ထောက်ခံသူတွေကိုပုံမပြစ်မှတ်ထားအရေးယူဖို့နဲ့အခုလုံနေတဲ့လမ်းကြောင်းဟာမြန်မာပြည်သူတွေရဲ့ဒုက္ခကိုသက်ဆိုးရှည်စေတယ်ဆိုတာသဘောပေါက်ဖို့လိုအပ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာအဆိုင်ပိုင်းမှာသဘောထားတွေပုံမပြီးတော့ကွဲပြားနေကြတယ်ဆိုဒီလိုသဘောထားကွဲပြားမှုဟာမြန်မာနိုင်ငံစစ်ကောင်စီအတွက်အကျိုးရှိစေတော့ဗောသူတို့ဖိဖိစီစီတိုက်တွန်းတွန်းအားပေးတာတွေမလာဘူးဆိုတော့မြန်မာနိုင်ငံစစ်ကောင်စီအတွက်သာအကျိုးရှိတာမဟုတ်ဘဲနဲ့တစ်ဖက်မှာကြည့်မယ်ဆိုရင်အမေရိကန်ပါဝင်ဒီမိုကရေစီနိုင်ငံတွေကလည်းပဲစစ်ကောင်စီနဲ့ပုံမိုနီးစပ်တဲ့ရုရှားတရုတ်လိုနိုင်ငံမျိုးတွေနဲ့ထိတိုက်တွေ့ရမှာကိုကြောက်နေရဆိုတဲ့သဘောထားခင်ဗျာအဲ့လိုပြောလို့ရမလားဤတော့
I wouldn't necessarily put it in terms of being afraid it's a matter of diplomacy and we're
ကြောက်တယ်ဆိုတဲ့စကားကိုတော့ကျွန်တော်မသုံးလို့ပါဘူးဒါဟာဒီပလိုမစီလို့ပဲဆိုချင်ပါတယ်ဖိအားပိုပေးတာကအပြုသဘောရလတ်တွေထွက်ပေါ်မလားတိုးတိုးတိတ်တိတ်နားချတာကပိုကောင်းမလားလဲစဉ်းစားသုံးသပ်စရာပါဥပမာကုလသမဂ္ဂမှာဘယ်သူကိုအတိမတ်ပြုမလဲအစားမထိုးပဲလက်ရှိတာမတ်ကိုတစုံတရာအတိုင်းတာနဲ့ဆက်ထားမဲ့ကိစ္စမျိုးမှာသဘောတူညီမှုရရှိနိုင်တဲ့ဟာတွေရှိပါတယ်ဆိုတော့အပြည့်အဝကျေနပ်စရာမရှိပေမဲ့နိုင်ငံတကာအတိုင်းဝိုင်းအကြားမှာသဘောတူညီမှုရနိုင်တဲ့နယ်ပယ်တချို့တော့ရှိပါတယ်လောလောဆယ်တော့ပြည်သူတွေရဲ့ဆင်းရဲဒုက္ခတွေကပိုဆိုးနေပါတယ်အိမ်နီးချင်းနိုင်ငံတွေကိုအများအပြားထွက်ပြေးတန်းရှောင်နေကြပါတယ်ဒါဟာပိုပြီးအလေးထားရမယ့်ပြဿနာပါနိုင်ငံတကာဘက်ကဒီနေရာမှာလစ်ဟာမှုတွေရှိပါတယ်အာယုံစူးစိုက်မှုမရှိဘူးလို့ထင်ပါတယ်
အခုကကျွန်တော်အမှတ်မမှားဘူးဆိုရင်ပေါ့လေခင်ဗျားရေးတဲ့ဆောင်းပါးတစ်ပုဒ်အဲ့နာမည်က Rethinking US Policy in Myanmar ဆိုတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာ American ရဲ့မူဝါဒကိုပြန်လည်သုံးသပ်ခြင်းပေါ့လေအဲ့ဆောင်းပါးမှာခင်ဗျားရေးထားတာကိုကျွန်တော်မှတ်မိသောက်ပြောရင်တော့ American အစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတွေကိုစစ်တင်နှန်းတွေပေးသင့်တယ်ဆိုတာမျိုးလဲအကြံပြုထားတယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအကြံပြုချက်အခုကောဖြစ်နိုင်သေးတယ်
For my background, I always try to have absolutely everything on the table as a possibility. Now, whether or not at this time the Biden administration or Congress would be willing to provide funding for that or provide such training.
ကျွန်တော်နောက်ကြောင်းအရာဖြစ်နိုင်တဲ့ကိစ္စအားလုံးကိုပြစ်ပယ်မထားဘူးဆိုတဲ့သဘောပါလက်ရှိအခြေအနေမှာဘိုင်ဒန်အစိုးရဒါမှမဟုတ်ကွန်ဂရက်လွှတ်တော်အနေနဲ့ရန်ပုံငွေထောက်ပံ့မလားလေ့ကျင့်သင်တန်းပေးမလားမပေးဘူးလားဆိုတာကတော့သူတို့ကဆုံးဖြတ်ရမှာဖြစ်ပါတယ်စစ်ကောင်စီကိုစန့်ကျင်နေတဲ့အင်အားစုတွေအနေနဲ့လည်းသူတို့နီးသူတို့ဟန်နဲ့ရရှိနေကြပါတယ်ဘိုင်ဒန်အစိုးရနဲ့ကွန်ဂရက်လွှတ်တော်တို့ကတော့မကြသေးခင်ကပဲအာဖဂန်နစ္စတန်နိုင်ငံကဆုတ်ခွာခဲ့တဲ့အတွေ့အကြုံအရနောက်ထပ်ပြိပကတစ်ခုမှာနောက်ထပ်တနေရာရာမှာပါဝင်ပတ်သက်ဖို့မသင့်ဘူးဆိုတာ အထူးနားလည်သဘောပေါက်သွားကြပြီလို့ထင်ပါတယ်အထူးသဖြင့်စည်ရေးအရာဝင်ရောက်ဆွတ်ဖက်ရေးကိစ္စကိုဆိုလိုတာပ
ါညီကုန်းချောရရင်တော့လောလောဆယ်မှာရှင်တွန်းနောက်ဆုံးဖြစ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေစုကထွက်ပေါက်ရရှိဖို့အတွက်ရုံထွက်နိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုစိတ်အားကိုးမရဘူးဆိုတဲ့သဘောမျိုးပေါ့နော
် the as that article and another articles I've written recently say you know at this point I think the greatest dynamic that's going on is internal and on the one side you have a military
ဟုတ်ပါတယ်အဲ့ဒီဆောင်းပါးနဲ့ကျွန်တော်မကြသေးခင်ကရေးလိုက်တဲ့နောက်ဆောင်းပါးအရာတော့အခုအနေထားမှာအရေးကြီးဆုံးမောင်းနှင်အားကတော့ပြည်တွင်းအခြေအနေတွေဖြစ်ပါတယ်တစ်ဖက်မှာစစ်ဆက်ဆွေးနွေးရေးကိုလိုလားဟန်မရှိတဲ့စစ်တပ်ရခင်အစိုးရအရာရှိတွေကိုဆက်လက်ဖမ်းဆီးနေတယ်အခုဒေါ်အောင်ဆန်းစုကြည်စီရင်ချက်ကိုရွှေ့ဆိုင်းတယ်ဒါကျွန်တော်အမြင်မှာဘာမှမထူပါဘူးအခြားတစ်ဖက်မှာတော့နည်းနည်းရှုပ်ရှုပ်ထွေးထွေးဖြစ်နေပြီမဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစု20ကျော်မှာတချို့ကတော့တကယ်ကိုတိတိယောက်ယောက်ရှိပါတယ်အလားတူပါပဲတချို့ဒေတာတွေက PDF တွေကလည်းလောက်လောက်လာလာဖြစ်လာပါတယ်ဆိုတော့ဒီအင်အားစုတွေပေါင်းပြီးတပ်မတော်ရဲ့အနေအထားကိုပြောင်းလဲလာစေနိုင်ပါတယ်စစ်တပ်ခေါင်းဆောင်တွေအနေနဲ့စိတ်ဆက်မလားခြေမုန်းခံမလားဆိုတာစဉ်းစားရမယ့်အခြေအနေစိုက်လာနိုင်ပါတယ်ဒါဟာကျွန်တော်အနေနဲ့ wishful thinking ဖြစ်ချင်တာတွေကိုတွေးပြီးပြောနေတာဖြစ်ကောင်းဖြစ်ပါလိမ့်မယ်ကျွန်တော်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအများကြီးနဲ့တွေ့ဘူးပါတယ်တဖွဲ့နဲ့တဖွဲ့လက်တွဲပြီးတပေါင်းနဲ့ဖြစ်ဖို့ခက်ပါတယ်ဒါပေမဲ့စစ်တပ်ဘက်ကပြန်စဉ်းစားရမယ့်ကိန်းစိုက်တဲ့အထိလက်တွဲနိုင်ကြမယ်ဆိုရင်တော့ပြောခဲ့သလိုဖြစ်လာနိုင်ပါတယ်လို့မဟုတ်ရင်တော့လောလောဆယ်ထွက်ပေါက်မမြင်မိပါဘူး
ဥကြစန္တာရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင် CSIS ကအရှိတောင်အာရှရေးရာသူတေတီမိုက်ကယ်မာတင်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီပရိအနုဇီဝစေးရင်ပါမှုပြဿနာတဖြည်းဖြည်းကြီးထွားလာနေတာဘလို့အကြောင်းရင်းတွေကြောင့်မလဲဒီပရိအနုဇီဝစေးရင်ပါမှုဖြစ်တာကပါလဲဆိုတာနဲ့ပတ်သက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ပြမှာပါရှင
်ဘာဝမှာပရိနုဇီဝစေဝါတွေကိုစီးရင်ပါမှုဖြစ်ပြီးစေမတုံးမှုဖြစ်ပေါ်တဲ့ပြဿနာဟာတဖြည်းဖြည်းကြီးထွားလာနေတာပါပရိနုဇီဝစေဝါတွေစီးရင်ပါမှုဖြစ်ရခြင်းရဲ့အကြောင်းရင်းတွေထဲမှာပရိနုဇီဝစေဝါတွေကိုလဲမှားစွာအသုံးပြုခြင်းကလည်းအကြောင်းတစ်ခုဖြစ်ပါဝင်လျက်ရှိတယ်လို့ကျမရည်တဲ့အက်ဒီတာတူဖြစ်သူဒေါက်ထွေးစီမံကအခုလိုပြောပါရယ်
။ဘာကြောင့်ဖြစ်သလဲတော့ဆိုရင်အဓိကအကြောင်းရင်းကိုပြောလို့ရှင်တော့အဲ့ဒီစီးတွေကိုအနုပတိဇီဝပုဂ္ဂိုလ်ဝဲမားစွာအသုံးပြုခြင်းကြောင့်ဖြစ်တယ်လို့ခြုံငုံပြီးပြောရလို့ရတယ်။ဘလို့လဲလွဲမားတာသုံးလဲဆိုတော့ပြန်လေ့လာလို့ရှင်ခတ်ပြီးခွဲလို့ရတယ်နော်။အဲ့ကြတော့ဒီပထမအဆုံးတော့တာကျွန်တော်တို့နေ့ကဆွေးနွေးသွားတဲ့အချိန်မှာပတိဇီဝဒီစေတွေကိုပရိအနုစီပါစေဝါတွေကိုအလွန်အကျွံသုံးတာတွေနော်။ဘာကြောင့်အလွန်အကျွံသုံးတယ်လဲဆိုတာဘလို့အဖက်နဲ့သုံးနေကြတဲ့ကြောင့်အလွန်အကျွံလို့ဖြစ်သွားတာနော်။ဘလို့အဖက်နဲ့သုံးနေကြတာပေါ့။ပရိသုံးတဲ့အခါမှာဆိုချင်းဟိုမှာကာခွေနဲ့အရင်နဲ့သုံးတာတွေရှိတယ်။ဘလို့အသေးဖက်နဲ့ကာခွေဖို့ဆိုပြီးတော့သုံးနေတာတွေရှိတယ်။နောက်တကလူနာတွေကိုယ်တိုင်ကဒီပုဇာစေတွေဆရာမောင်ကတောက်ခိုင်းတဲ့အခါမှာနော်။အန်တရာကိုပြေအောင်နော်မတော့ဖဲနဲ့စေကုတ်ကိုဖြတ်ပြစ်တာမစိုးမပုတ်ဆော့တဲ့ခါကြတော့ဒီဆေးတွေကခဏရင်ရှိသွားတယ်နော်ပိုးတွေကခဏရင်ရှိသွားတယ
်ပရိနုဇီဝဆေးဝါးတွေကိုဆေးရင်ပေါင်းဖြစ်စေတဲ့နောက်ထပ်အကြောင်းရင်းတစ်ခုကတော့ပရိနုဇီဝဆေးဝါးတွေကိုလူတွေမှာသာမကထရိတ်ဆန်တဲ့အပင်တွေမှာပါအလွန်ကြုံသုံးဆွေးနေတာအကြောင်းဖြစ်တယ်လို့ဒေါက်တာစီမန်ကရှင်းပြပါတယ
်ဒီဆေးတွေကိုပဲဗနီယာမာတွေသုံးနေရတယ်ဆိုတော့လူတွေတွေမှာမဟုတ်ဘူးထရိတ်ဆန်ဝေးပြီးကျွန်တော်တို့အိမ်စားသားသားထရိတ်ဆန်တွေပေါ့လေပါကြွက်နွားဝေးမြည်ဒီမှာလဲဒီဆေးတွေကိုသုံးကြတယ်အဲ့တော့ဆေးသုံးမှုကပူများလာတယ်ဒါပေမဲ့ငါတို့ပစွန်တို့ဝေးမြည်လုပ်ငန်းတွေရေလို့ငါကဝေးမြည်လုပ်ငန်းတွေမှာလဲဒီပုစဆေးတွေသုံးနေကြတယ်ဟုတ်ပုစဆေးအသုံးပြုမှုကတိတ်ကျပြတ်မြည်များလာတဲ့ခါကျတော့သူ့ရဲ့ခဏရင်အားရှိဖို့နော် resistance ဖြစ်ဖို့အခွင့်အရေးတွေလဲပူများလာတယ်ဟုတ်တကားဒါလည်းမကောက်ဘူးတစ်ပင်တွေစိုက်ပျိုးရေးတွေမှာလဲအားတွေကိုသုံးလာကြပြီကျွန်တော်တို့တစ်ခါမှမကြားဘူးသေးတဲ့ဒီပေါ်ပေါ့ဥမာလိမ္မော်ပင် เนาะเลมอนชาเนี่ยมาอ่ะเลมอนนี่ปูไม่จောက်อ๋อนู่สุบิ้วสตรีปโตรไมซินโลแอนติไบโอติกนี่โอซีเนี่ยဖြန်းน่ะฉี่เลยเนาะเราเนาะก็ทูลิปปันทูลิปปันเราอารมณ์ติบาเลยปิสซันขอเราไปมาไหนก็တော့ปิสซันไซโยยี้มาแล้วป้ายเมไซโยยี้มาแล้วตู้มาปูไม่จောက်อ๋อติปินนี่ป้านี่ปูပြီးတော့ป่นลาอ๋อสุบิ้วตู้มาก็ดีแอนติไบโอติกนี่ต้องนี่ล่ะဟောนมูนาอะဖြင့်ဘလိုဆေးတွေပေးရဆိုရင်ပူပုဒ်သဆေးတွေပေါ့နော်ပူရလည်းရှိတာကိုပူပိုးတွေကြလည်းရှိတယ်ကြောင့်ပူပုဒ်သဆေးတွေကိုဖျန်းနေရတယ
်။ဒီခွေတန်ရှင်းမှုနဲ့ပဝန်းကျင်တန်ရှင်းမှုအားနေတာကမ္ဘာရာသီဥတုပြောင်းလဲလာတာနဲ့ပရိအနုဇီဝါဆေးဝါအမျိုးအစားသစ်တွေပေါ်ထွက်ဖို့နှောင့်နှေးကြံ့ကြာတာတွေကလည်းပရိအနုဇီဝါဆေးဝါအရင်ပါမှုဖြစ်အောင်တောင်းအဖြစ်စေတဲ့အကြောင်းရင်းတွေဖြစ်တယ်လို့ဒေါက်တာစီမန်ကရှင်းပြပါရယ
်။နော်အဲ့တော့ဒီခွေတန်ရှင်းရင်မကောင်းရင်ပဝန်းကျင်တန်ရှင်းရင်မကောင်းရင်လည်းဝင်တယ်နော်ပို့တော့ဝင်တယ်ဝင်တဲ့အတွက်ကြောင့်ပရိဇီဝါကိုတုံးတယ်တုံးတဲ့အတွက်ကြောင့်လုံးညွန်းတုံးတဲ့အတွက်ကြောင့်ဆေးရင်ပါမှုတွေဖြစ်လာတယ်။နောက်တစ်ခါဒီကျမကြီးပြည်သူတောင်းချမှုပေးတဲ့နေရာတွေဆေးရုံကိုလင်းပြောရင်ဆေးရုံဆေးခန်းတွေမှာလည်းမခွတ်စိတ်ခန်းနေရှိရင်ရှိမယ်နော်ဆေးရုံတွေရှိမယ်အဲ့ဒီနေရာတွေမှာလည်းပိုးစံစင်မှုကိုစနစ်တကျမလုပ်ဘူးဆိုလို့ရှိရင်ကိုယ့်စပုတ်ကဝင်မှာပဲဝင်တဲ့အခါမှာအာဒီကပုဒ်တဆေးတွေကိုတုံးရပြန်ရောတုံးတဲ့အတွက်ကြောင့်တကဒွန်းဂျုံတွေတုံးတာဖြစ်လာမယ်သုံးဆဲမှုတွေများလာတဲ့အတွက်ကြောင့်ဒီဆေးရင်ပါမှုပြဿနာလည်းပိုများလာတာဖြစ်တယ်နောက်သူ block ထီအောင်ပြောထားရဲဆိုလို့ရှိရင်ကဘာရာသီဥတုပြောင်းလဲလာခြင်းကလည်းအားကြီးသက်ဆိုင်နေတယ်။ကဘာရာသီဥတုပြောင်းလာတဲ့ခါကျကဘာရဲ့ပူနွေးလာတယ်။အဲ့တော့ကဘာရဲ့အမှုချိန်တွေသွတ်ဆူသွတ်ဆူမှုတွေမြင့်လာတဲ့ခါမှာအချို့သောပတိရဲ့ပုံများမူနာအပြင်ပြောရလို့ရှိရင်ရေနဲ့အစားအစာမှတစ်စက်ကူးဆက်တတ်တဲ့ပတိရဲ့ပုံတွေဥပမာခုနတိုက်ဖက်ပုံပေါ့။နော်တိုက်ဖက်ပုံလို့ဟောကဝမ်ရှော့ဝမ်ပြည့်စေတဲ့ပုံတွေအဲ့ကောင်တွေကပူပြီးတော့ပေါ်ပွားလာဘူးပုံများတယ်။ဒါကြောင့်ရာသီဥတုပြောင်းလဲမှုတော့ပေါ်ပွားလာရင်ဒီကောင်တွေကကူးဆက်မယ်။ကူးဆက်လို့ရှိရင်ဆေးတွေကိုတောင်းမယ်။အဲ့တော့ဒီအနုပတိပတိကပိုးစားဆေးတောင်းရတဲ့အချိန်တွေပုံများလာတယ်။များလာတော့ကြောင်းပို့ပြီးတော့ခံနိုင်ရင်ရှိလာမယ်။နောက်ဆုံးအချက်ကတော့သူတို့ပြောတာကဒီနီးပတိတွေကအဆေးတွေကတော့ resistance ကတော့ပေါ်နေမှာပဲ။ကြာလာလို့ရှိရင်ဘယ်ဆေးမှမဆိုကြာလာစီနဲ့အများအဆေးတွေကခဏခဏတုံးတဲ့ခါကျတော့ resistance ပေါ်လာတယ်။အဲ့ဒီပေါ်လာကိုလိုက်မီအောင်အိပ်ပညာရှင်တွေကနောက်ထပ်တတိအနုဇီဝပုသက်ဆေးတွေတီထွင်မှုတွေလုပ်နေရတယ်။အတီထွင်မှုတွေကိုလုပ်နိုင်တော့အချိန်မရောအလင်းမရောမလုပ်နိုင်တော့ဘူးဆိုလို့ချင်းနဲလာမယ်ဆိုလို့ချင်းဆေးအစ်စ်မလာဘူး။ဆေးအစ်စ်မလာတော့ဒီဆေးအဟောင်းတွေကိုပဲနော်ဒီဆေးကားကြီးပဲဒီဆေးကြီးပဲထက်ကထက်ကသုံးနဲ့အဲဒါကသုံးလေ resistant တွေခုကနိုင်ခိုင်ပိုးပို့ပြီးများလာခြင်းဖြစ်ပါလေတဲ့နော်
။ကဘာပေါ်မှာပရိအနုဇီဝဆေးရင်ပါမှုပြဿနာတဖြည်းဖြည်းကြီးထွားလာနေတာကြောင့်ပရိအနုဇီဝဆေးရင်ပါမှုဖြစ်စေတဲ့အကြောင်းအရာတွေကိုသတိပြုရှောင်ကျဉ်နိုင်ဖို့အတွက်သတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်ကတော့
ဒေါက်တာတန်းစောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေး။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ9နေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖြောပြေးရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေး။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေး။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဆက်လက်ပြီးတော့အာကစနာကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့အာကစနာကဏ္ဍမှာ2021တနှစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုမက်ဆီရရှိသွားတာအပါအဝင်ဘရာဇီးတိုက်စစ်မှုနေမှာခြေချင်းဝတ်ဒဏ်ရာကြောင့်ဘောလုံးပွဲတွေကဘလောက်အထိနားရမလဲစတာတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင
်။ဒီနေ့ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုအာဂျင်တီးနားနဲ့ PSG တိုက်စစ်မှုလီယိုနယ်မက်ဆီကရသွားခဲ့ပါတယ်။ဒါဟာမက်ဆီအတွက်တော့ဘယ်လွန်ဒေါ်လို့ခေါ်တဲ့ရွှေဘောလုံးစုကို9ချိန်မြောက်ရရှိပြီးတော့အများဆုံး3ချိန်ထပ်တင်လိုက်တာဖြစ်ပါတယ်။ဒီနေ့မှာမက်ဆီကစုစုပေါင်းရမှတ်6 13မှတ်နဲ့ပထမရခဲ့ပြီး ဘာမြူနစ်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီက980နဲ့ဒုတိယအီတလီနဲ့ချဲလ်စီကွင်းနယ်ကစားသမားဂျော်ဂျင်ဟိုက460နဲ့တတိယရပါတယ်။မက်ဆီကတော့အခုတစ်ကြိမ်သူဒီစုထက်ရတာဟာအာဂျင်တီးနားအသင်းနဲ့ဒူကိုပါအမေရိကဖလားကိုအနိုင်ရခဲ့တာကအဓိကကြတယ်လို့ပြောပါတယ်။
Bueno, no sé si superará o no, siempre hay alguien que rompe los récords, ¿no? Y para eso están.
Yo no pienso que de lo, yo no ni en Barcelona ni le con un gazán en el. Yo no lo Champions League to La Liga Ruro ya aún me lo negué bajo. También me Copa de Reina, Copa América Flárico ya que vale. Y voy a hacer peor en lo.Copa America flag ကကျွန်တော်ကိုဒီစုရရှိခဲ့တာပါကျွန်တော်အနေနဲ့ Paris မှာကစားရတာဂုဏ်ယူပါတယ်ကျွန်တော်အနေနဲ့ဒီစုကို Barcelona နဲ့ရခဲ့ပြီးဖြစ်တယ်လို့ Paris မြို့မှာနောက်အသင်းတစ်ခုနဲ့လည်းရလိုက်တဲ့အတွက်ဒါကအရန်ထူးကြပြီးအဲ့ဒီအတွက်ဂုဏ်ယူပါတယ်ကျွန်တော်ရဲ့အသင်းဟောင်း Barcelona အသင်းကကစားပေါ်တွေနဲ့ PSG ကကစားပေါ်တွေကိုကျေးဇူးတင်ပါတယ်ဒါပေမဲ့ Argentina အသင်းကနီးပြားတွေနဲ့ကစားသမားတွေကိုအထူးကျေးဇူးတင်ပါတယ်။ဒီစုကိုအကြိမ်ကြိမ်ရဘူးပဲမဲ့ကျွန်တော်အနေနဲ့တခုခုလိုနေတယ်လို့ခံစားရပါတယ်။ဒါပေမဲ့ဒီဒီကြိမ်တော့ပြောင်းမြန်ပါ။နှစ်ပေါင်းများစွာအာဂျင်တီးနားအသင်းနဲ့လွဲချော်ခဲ့ပြီးတဲ့နောက်နောက်ဆုံးတော့ကျွန်တော်တို့ရလိုက်ပါပြီ
။ဒီနေ့မှာဘိုင်ယန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီကတော့အကောင်းဆုံးရှည်တန်းစုကိုရခဲ့ပြီးအကောင်းဆုံးဂိုးသမားစုကိုတော့အီလီဂိုးသမားဒေါနာရူမာအကောင်းဆုံးလူငယ်ကစားသမားစုကိုတော့ဘာစလိုနာအသင်းကဘက်ဒရီကရသွားခဲ့ပါတယ်။မြို့သီးဘက်မှာတော့ဒီနေ့တာအကောင်းဆုံးဘောလုံးသမားစုကိုအခုနှစ်အတွင်းဘာစလိုနာနဲ့စပိန်အမျိုးသမီးအသင်းမှခြေစွမ်းပြနေတဲ့အလက်ဆီယာပိုတဲလက်ကရသွားခဲ့ပါတယ်မနစ်တုံးကတော့ကမ္ဘာတစ်ဝှမ်းမှာကိုဗစ်ကပ်ရောဂါကြောင့်ဘောလုံးပွဲတွေကိုပုံမှန်ကျင်းပနိုင်ခြင်းမရှိတဲ့အတွက်ဘယ်လန်ဒေါစုကိုမချီးမြှင့်နိုင်ခဲ့ပါဘူးအဲ့ဒီအတွက်ကြောင့်မိုင်ယန်အသင်းကိုဥရောပချန်ပီယံစ်လိဖလားရအောင်ဆွမ်းဆောင်ပေးတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့တဲ့ပိုလန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီဟာဒီစုနဲ့လွဲခဲ့ရပြီးဒီနှစ်မှာလည်းမက်ဆီကကိုပါဖလားကိုဘူဆွဲခဲ့တာကြောင့်လေဗန်ဒေါစကီထက်နာတဖျားသာသွားခဲ့တာပါဒါပေမဲ့မက်ဆီကတော့လေဗန်ဒေါစကီဟာရွှေဘော်လုံးစုကိုမနစ်ကတကယ်ကိုထိုက်ထိုက်တန်တန်ရတဲ့နဲ့သူဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် Sí, creo que sí, como lo dije ahí arriba, creo que más allá de que creo que tuve un buen año en el Barcelona.
ဒီစာရင်းကိုချိုးနိုင်မလားဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့တယောက်မဟုတ်တယောက်ကတော့စံချိန်ကြီးချိုးနေကြတာပါဒါပေမဲ့ဒီစံချိန်တင်လိုက်နိုင်တဲ့အတွက်ကျွန်တော်သဘောကျမိပါတယ်လေဗန်ဒေါစကီနဲ့ဆာလာရုနဲ့ပတ်သက်ပြီးပြောရရင်တော့ဘောလုံးသမားတယောက်အနေနဲ့နှစ်တိုင်းအခွင့်အရေးရှိပါတယ်သူတို့နှစ်ယောက်စလုံးနှစ်ပေါင်းများစွာအကောင်းဆုံးကစားနိုင်ခဲ့ပြီးသူတို့ဟာအကောင်းဆုံးနေထဲမှာပါပါတယ်ဒါကြောင့်ရှေ့လာမယ့်နှစ်တွေမှာလည်းဒီစုအတွက်သူတို့ပါလာမှာပါကျွန်တော်အနေနဲ့လေဗန်ဒေါစကီကိုပြောချင်တာကတော့ဒီစုအတွက်သူနဲ့ကျွန်တော်ပြန်ရတာဂုဏ်ယူပါတယ်ခမားဒီဗလန်ဒေါစုနဲ့ထိုက်တန်ပါတယ်မနစ်ကခမားကအကောင်းဆုံးဆိုတာအားလုံးကသဘောတူကြပါတယ်ပြင်သစ်ဘောလုံးမဂဇင်းအနေနဲ့ခမားရတဲ့နဲ့ဒီစုကိုခမားကိုချီးမြှင့်သင့်ပြီးရသင့်ပြီလို့ထင်ပါတယ်ပြင်သစ်ဘောလုံးမဂဇင်းအနေနဲ့လည်းပေးသင့်ပါတယ်မနစ်ကတော့ခမားဒီစုကိုတကယ်ထိုက်တန်တန်ရသင့်တဲ့သူပါဒါပေမဲ့ကာယောဂါကြောင့်မဖြစ်နိုင်ခဲ့ပေမဲ့ခမားတကယ်ရသင့်ပါတယ်ဗျာ
မက်ဆီယာဘယ်လွန်ဒေါစုကို2009 2010 2011 2012 2015 2019 နဲ့အခုနှစ်2021တွေမှာ9ချိန်မြောက်ရရှိပြီးတော့အများဆုံးစံချိန်တင်လိုက်တာပါလက်ရှိမန်ချက်စတာယူနိုက်တက်အသင်းရဲ့တိုက်စစ်မှုခရစ်စတီယာနိုရိုနောဒိုကတော့2008 2013 2014 2016 နဲ့2019မှာ5ချိန်နဲ့ဒုတိယအများဆုံးရထားတာဖြစ်ပါတယ်ခင်ဗျာဘောလုံးဖွဲ့သူဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ကမ္ဘာဖလားကို၄နှစ်တစ်ကြိမ်ကျင်းပတာအစား၂နှစ်ကြိမ်ကျင်းပဖို့အဆိုပြုထားတာကိုကန့်ကွက်နေတဲ့သူတွေဟာအပြောင်းလဲလုပ်ဖို့ကြောက်နေတဲ့သူတွေဖြစ်တယ်လို့ဆိုဆွဲလိုက်ပါတယ်
။ Those who are against are those who are at the top. It happens in every sector of
life. တအားစံချိန်နေတဲ့သူတွေဟာဖိပိုင်းကဖြစ်ပါတယ်။ဒါကကဏ္ဍအသီးသီးမှလည်းပြုပြင်ပြောင်းလဲမှုတွေအပြောင်းလဲတွေရှိကြပြီးဖိပိုင်းရှိနေတဲ့သူတွေကတော့သူတို့ကထိတ်မှရှိနေတဲ့အတွက်ဘာမှအပြောင်းလဲမလုပ်ချင်ကြပါဘူးသူတို့အပြောင်းလဲလုပ်ဖို့ကြောက်တာကလည်းတကယ်လို့တခုခုအပြောင်းလဲလုပ်လိုက်လို့ရှိရင်သူတို့ရဲ့ခေါင်းဆောင်မှုအပိုင်းလဲအန္တရာယ်ရှိလာမှာကိုစိုးရိမ်နေကြတာပါကျွန်တော်အနေနဲ့လည်းနားလည်ပါတယ
်အဗာနီနိုကတော့ကမ္ဘာဖလားကိုနည်းနည်းချင်းကျင်းပခြင်းအဖြစ်ထိတ်တန့်အသင်းတွေအပြင်တခြားအသင်းတွေလည်းပို့ပြီးတော့အခွင့်အလမ်းတွေရလာစေမှာဖြစ်တယ်လို့ပြောပါတယ်
ဒါပေမဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်နဲ့အမေရိကဘောလုံးဖွဲ့ချုပ်တွေကတော့ဒီအဆိုပြုချက်ကိုသဘောမတူဘဲစန့်ကျင်နေကြတာဖြစ်ပါတယ်ခင်ဗျာ Manchester United အသင်းကတော့ Germany ပြ Ralf Rangnick ကိုယာယီနည်းပြဖြစ်ခန့်လိုက်ပါပြီ Rangnick ကိုအခုနှစ်ဘောလုံးရာသီကုန်ထိယာယီနည်းပြဖြစ်ခန့်လိုက်ကြောင်းမယူသင်းကတလနေ့မှာတရားဝင်ချင်းကြပါတယ်မယူသင်းရဲ့ယာယီနည်းပြဖြစ်တန်းန်းကုန်ပြီးတဲ့နောက်မှာတော့သူ့ကိုအသင်းရဲ့အကြံပေးဖြစ်တဲ့နနစ်ဆက်လုပ်သွားဖို့သဘောတူထားတယ်ဆိုပြီးတော့မယူသင်းဘက်ကပြောပါတယ် Running ဟာ1980ပြည့်လွန်နှစ်စောပိုင်းကာလတွေကနီးပြဖြစ်စတင်ခဲ့တာဖြစ်ပြီးတော့ Hoffenheim အသင်းကိုတတိယတိုင်းကနေ Bundesliga ကိုရောက်အောင်လုပ်နိုင်ခဲ့သူဖြစ်သလို Schalke နဲ့ RB Leipzig အသင်းတွေကိုလည်း Bundesliga မှာထိတ်တန်းအသင်းတွေဖြစ်အောင်လုပ်ပေးခဲ့သူဖြစ်ပါတယ်ခင်ဗျာရဇုတ်တိုင်းစစ်မှုနေမကတော့ဘောလုံးကစားတာကနေတလားချော်နှစ်လားလောက်နားမှာဖြစ်ပါတယ်ဒီမှာဟာတနင်္ဂနွေနေ့ကကစားခဲ့တဲ့ပြင်သစ်အမပီပြိုင်ပွဲရဲ့ Saint Etienne နဲ့ပွဲမှာပွဲပြီးကနေချိန်ချင်းမွတ်ဒဏ်ရာရသွားတာကြောင့်ထန်းစင်နဲ့ထုတ်သွားခဲ့ရပါတယ်။တနင်္ဂနွေနေ့ညကသူ့ရဲ့ဒဏ်ရာကိုစမ်းသပ်စစ်ဆေးကြည့်တဲ့အခါမှာနေမဟာလည်းချိန်ချင်းမွတ်အယွတ်ထိသွားခဲ့ပြီးတော့သတင်းပတ်6ပတ်ကနေ10ပတ်လောက်ထိကစားနိုင်မှာမဟုတ်ဘူးလို့ PSG အသင်းကတနင်္ဂနွေမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ
်။ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါ VOA မြန်မာပိုင်းရဲ့နည်းနည်းခင်းအစီအစဉ်ကိုလိုင်းတိုမီတာ32 kHz 9335 9839လိုင်းတိုမီတာ49 kHz 6153ညလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကိုအောင်လွင်ဦးကပြောပြမှာပါရှင်
အမေရိကန်ပြည်သူ့မှာပထမဆုံးအိုမီကရွန်ကိုဗစ်ပိုးစစ်ကူးစက်မှုကိုကယ်လီဖိုးနီးယားပြည်နယ်မှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။နိုဝင်ဘာလ22ရက်နေ့မှာတောင်အာဖရိကနိုင်ငံကနေပြန်လာသူတူးမှာကူးစက်မှုကိုတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတရဲ့စစ်ပဆိုင်ရာအကြံပေးရာရှိချုပ်ဒေါက်တာအန်တိုနီဖောက်ချီကဗိုလ်ထုနှင့်အင်ပီရိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါ။ယောဂကူးစက်ခံရသူဟာကာဝယ်ဆေးအဖြစ်ထိုးထားသူဖြစ်ပြီးယောဂလက္ခဏာမပြင်းထန်တဲ့အကြောင်းနဲ့တည်တံ့ခွဲထားပြီးနောက်ထပ်ဆန်းသပ်စစ်ဆေးမှုတွေလုပ်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ Omicron ပိုးစစ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အမေရိကန်ကိုလာမဲ့နိုင်ငံတကာခီးသွားတွေပေါ်ဆန်းသပ်စစ်ဆေးမှုတွေတွန်းမြင့်မဲ့အစီအစဉ်တွေကိုအမေရိကန်ဆူရကပြင်ဆင်နေတဲ့အကြောင်းဒရင်းတွေထွက်ပေါ်နေတဲ့အချိန်မှာပဲယောဂကိုပိုးသစ်ကူးစက်မှုကိုအတည်ပြုခဲ့တာလည်းဖြစ်ပါတယ်။အနာဂတ်ကမ္ဘာကြီးမှာကာယောဂကာဝယ်တားဆီးထိန်းချုပ်ရေးအတွက်နှစ်နှစ်ချီကြာမြင့်မဲ့နိုင်ငံတကာသဘောတူညီချက်တည်းရဲ့ရေးဆွဲရေးလုပ်ငန်းစဉ်ကိုကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပို့ထုတ်နေမှာစတင်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က WHO ရဲ့ကမ္ဘာ့ကျန်းမာရေးညီလာခံမှာ၃ရက်ကြာအထူးအစည်းအဝေးကျင်းပပြီးသဘောတူညီချက်ရေးဆွဲဖို့အတည်ပြုလိုက်တာပါ။ Omicron COVID ပိုးစစ်ကူးစက်မှုနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအတူတကွကမ္ဘာကြီးလိုအထိပ္ပယ်ရတဲ့ The War Together အစီအစဉ်ကို WHO ကစတင်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂမှမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်စဉ်စားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စစ်စစ်လက်ခံရေးကော်မတီ Credentials Committee ကဆိုင်းငံ့လိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆင်အာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးချက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်ကိုယ်ဦးပါဝင်တဲ့ကော်မတီမှာဆွေးနွေးရမှာလက်တလောအဆုံးဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းကော်မတီရဲ့ဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဆွေရင်တမ်းမကြီးအန်နာကန်အန်စတောင်းကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပေါ်ထူးနေကပဲတင်းတောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လင်ဦးကတင်ပြသွားတာပါရှင်။ကြာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါ။အသံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာတစ်လောကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစီရှင်။
This program has come to you from the